Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ၄ရက်ပုဒ်တခုနေ့ညဖက်9:30စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလာပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။စီးရီးယားလက်နက်ကိုင်အဖွဲ့တွေတဲကငင်းချင်ရေးဆွေးနွေးပွဲမှာပါမယ့်အဖွဲ့နဲ့အကြမ်းဖက်အဖွဲ့တွေကိုခွဲခြားသတ်မှတ်ရေးရုရှားနိုင်ငံသားရဲ့ဝန်ကြီးကအထူးအလေးထားပြောပါတယ်။တရုတ်နဲ့တိုင်ဝမ်ခေါင်းဆောင်တွေစနေနေ့ကျရင်စင်ကာပူမှာတွေ့ဆုံဆွေးနွေးကြပါမယ်။မြန်မာယူကော့ဘွဲ့ဟာချိုးရင်းအားနည်းချက်တွေနဲ့ပြည်နေတယ်လို့လူခွင့်ရေးစောင့်ကြည့်လေ့လာယူအဖွဲ့ကအုပ်ပန်လိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။ယူကော့ဘွဲ့နီလာရာနဲ့အများမက်ဆွဲစီယုံမှုတွေမှာကိုရိုင်းအကြမ်းဖက်မှုတွေကြုံတွေ့ခဲ့ရပြီးမက်ဆွဲစီယုံရဲ့ပြန်ဆင်းနေတဲ့ကိုစလဲလောင်းကိုနိုင်ငံလင်းကအခုလိုပြောပါတယ်
။ဒါယူအီစီတခုတည်းတာဝန်ရှိတာမဟုတ်ဘူးဗျာ။ကျွန်တော်တို့တရားဥပဒေစိုးမိုးရေးမှာတကယ်အဓိကတာဝန်ရှိတဲ့အုပ်ချုပ်ရေးကျွန်တော်တို့နောက်ပြီးတော့ပြည်ထရေးပေါ့နော်နောက်ပြီးတော့ UEC ပေါ့ဒါရုပ်ောက်ဝင်တဲ့ပတ်သက်တော့တို့တွေညီညွတ်နေတို့အလုပ်လုပ်ရမှာပါ
NLD ပါတီကိုယ်စားလှယ်လောင်းကိုနိုင်ငံလဲမှာရှင်အပြည့်စုံကိုတော့မကြခင်တည်ဆက်ပေးပါမယ်ဒီနောက်မှာတော့နိုင်ငံတော်ကမတန်ဆွမ်းသူများအတွက်စံပြမဲယုံ16ယုံမှာလှုပ်လှက်စွာမဲပေးခွင့်ရှိပါမလားပမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘကတာကောင်းဆောင်သူဘကြောင့်ထပ်မံဖမ်းဆီးခံရတယ်လဲဆိုတာနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA လက်မှတ်မရေးထိုးတဲ့တိုင်းရင်းသားတပ်ပေါင်းစုဖွဲ့စည်းဖို့ရှိနေသလားဆိုတဲ့သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုချော်ချော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်စီးရီးယားမှာတိုက်ခိုက်နေတဲ့တိုက်ခိုက်အဖွဲ့အမျိုးမျိုးတွေကအနာဂတ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဘယ်အဖွဲ့တွေပါသင့်ပြီးဘယ်အဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေဖြစ်သတ်မှတ်ရေးဆုံးဖြတ်ဖို့လိုအပ်တယ်ဆိုတာရုရှားနိုင်ငံရဲ့ဝန်ကြီးဆာဂီလာဗရော့ဖ်ကဒီကနေ့အထူးအလေးထားပြောဆိုပါတယ်စီးရီးယားရေကူးလသမဂ္ဂအထူးကိုယ်စားလှယ်စတီဖန်ဒူမစ္စတူရာနဲ့မော်စကိုမြို့တော်မှာတွေ့ဆုံပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာလာဗရော့ဖ်ကအဲ့လိုပြောသွားတာပါ2012ခုနှစ်မတ်လကတည်းကဆိုရင်လူပေါင်း2,400,000ကျော်သေဆုံးရပြီဖြစ်တဲ့ပြည်ပခါအတွက်နိုင်ငံရေးအဖြစ်တစ်ခုရှာဖွေရေးလုပ်ငန်းစဉ်တစ်ခုပေါ်ဆွေးနွေးကြတာပါဒီကနေ့ဆော်ပိုင်းတို့ကတော့ရုရှားသမ္မတဗလာဒီမီယာပူတင်ကတူရကီသမ္မတရစ်ဂျစ်ထိုင်ယက်အာဒိုဂန်ကိုတယ်လီဖုန်းဆက်ပြီးစီးရီးယားအခြေအနေကိုဆွေးနွေးကြပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်သွားဖို့နိုင်ငံခေါင်းဆောင်တွေအစဉ်သင့်ရှိနေတယ်လို့ရုရှားသမ္မတယုံကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကအော်စတြီးယားနိုင်ငံဗီယက်နာမြို့မှာကျင်းပတဲ့နိုင်ငံတကာဆွေးနွေးပွဲတွေကိုလည်းသူမစ္စတူရာနဲ့လာဗရော့ဖ်တို့တက်ရောက်ခဲ့ပါသေးတယ်စီးရီးယားလက်နက်ကိုင်ပြည်ပခါမှာပါဝင်နေသူအားလုံးကိုခေါ်ယူပြီးယုံကြည်ရတဲ့အားလုံးပါဝင်တဲ့ဂိုင်းကနာခွဲမဟုတ်တဲ့အစိုးရတရက်နဲ့အခြေခံဥပဒေအသစ်တရက်ပေါ်လာရေးလှုံ့ဆော်ဖို့အဲ့ဒီဆွေးနွေးပွဲတွေကနေကုလသမဂ္ဂကိုတောင်းဆိုထားပါတယ်။အမေရိကန်၊အီရန်၊ဆော်ဒီအာရေဗျနဲ့တူရကီနိုင်ငံတွေအပါအဝင်တယောက်သူတွေကစီးရီးယားမှာယူကော့ဘွဲ့အသစ်တွေကိုကုလသမဂ္ဂကြီးကြပ်မှုနဲ့လှုံ့ဆော်တဲ့နယ်လို့လည်းပြောကြပါတယ်။သမ္မတအဆက်ရကံကြမ္မာကိုစီးရီးယားလူထုကအဆုံးဖြတ်ပေးတင်ပြီးသူအာဏာဆက်ရှိနေရေးဟာရုရှားအစိုးရရဲ့ရည်ရွယ်ချက်တွေထဲမှာအဓိကမကျဘူးလို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကအင်ကာနီမှာပြောပါတယ်။
အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းပေါ်မှာရုရှားလေရင်ပြတ်ကျခဲ့ရတဲ့အကြောင်းရင်းကိုမကျဉ်းညာနိုင်သေးပဲနှောင့်နှေးနေတဲ့အချိန်မှာပဲလေရင်ပြတ်ကျခဲ့တဲ့နေရာတစ်ဝိုက်ရှာဖွေရေးတိုးချဲ့လှုပ်ဆောင်သွားမယ်လို့ရုရှားအရာရှိတွေကပြောဆိုပါတယ်ရုရှားအရေးပေါ်အခြေအနေဆိုင်ရာဝန်ကြီးဗလာဒီမီယာပူချ်ကော့ကမော်စကိုမြို့တော်မှာသတင်းထောက်တွေကိုအခုလိုပြောဆိုခဲ့တာဖြစ်ပါတယ်စုံစမ်းရေးအဖွဲ့အနေနဲ့လေရင်ပြတ်ကျတဲ့ဒေသမှာရှာဖွေရေးဆက်လက်လှုပ်ဆောင်နေပါတယ်။ကီလိုမီတာ40ပတ်လည်အထိတိုးချဲ့ရှာဖွေနေပြီးနယ်မြေတစ်ခုလုံးကစုံစမ်းရရှိသမျှကိုစုစည်းချဖို့ကိုလည်းညွှန်ကြားထားတဲ့အကြောင်းဝန်ကြီးဗလာဒီမီယာပူရှ်ကော့ကပြောဆိုခဲ့တာဖြစ်ပါတယ်။စုံစမ်းစစ်ဆေးရေးမှုတွေကလေရင်ကိုယ်တွေကိုနောက်ထပ်ရှာဖွေစစ်ဆေးနေတယ်လို့လည်းရုရှားပြည်ပခါစီမံခန့်ခွဲမှုဆိုင်ရာအကြီးအကဲကပြောပါတယ်။ရုရှားဂျက်လေရင်ပြတ်ကျခဲ့ချိန်မှာအပူလိုင်းတစ်ခုဖြစ်ခဲ့တာကိုအမေရိကန်စစ်တပ်ဂျူရုမှဖမ်းယူရရှိထားပေမဲ့ဒုံးကျည်နဲ့တိုက်ခိုက်မှုရောအင်ဂျင်လောင်ကျွမ်းမှုရောတစ်ခုမှမတွေ့ရဘူးလို့အာဏာပိုင်တို့ကပြောပါတယ်။လေရင်ပြတ်ကျရာမှာတေဆုံးခဲ့ကြသူတွေနဲ့သူတို့ရဲ့ပစ္စည်းတွေကိုတဲလွန်စတစုံတရာရရှိဖို့အတွက်လည်းစစ်ဆေးနေတဲ့အကြောင်းရုရှားဒုတိယကျန်းမာရေးဝန်ကြီးကပြောဆိုထားပါတယ်ရှင်။
တိုင်ဝမ်သမ္မတမာယန်ကျောင်းနဲ့တရုတ်သမ္မတရှီကျင်းပင်တို့စနေနေ့ကျရင်စင်ကာပူနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။ဒါဟာပြင်1949ခုနှစ်မှာနိုင်ငံကွဲသွားပြီးတဲ့နောက်တိုင်ဝမ်နဲ့တရုတ်ကောင်ဆောင်တွေကြားပထမဆုံးတွေ့ဆုံဆွေးနွေးတာဖြစ်ပါလိမ့်မယ်။ဒါပြင်တိုင်ဝမ်မှာသမ္မတရွေးကောက်ပွဲအပါအဝင်ထွေထွေရွေးကောက်ပွဲတွေမကျင်းပခင်သတင်းပတ်တွေတွင်တွေ့ဆုံမှာလည်းဖြစ်ပါတယ်။ဒီတွေ့ဆုံပွဲဟာနိုင်ငံနှစ်ဖက်ဆက်ဆံရေးဖွံ့ဖြိုးတိုးတက်မှုမှာအဓိကသမိုင်းမှတ်တမ်းတစ်ခုဖြစ်လိမ့်မယ်လို့တရုတ်ဘက်ကပြောပါတယ်။ဇွန်နီဘွေအတွင်းတိုင်ဝမ်ကျွန်းဆွယ်ဖြတ်ဆက်ဆံရေးမှာငြိမ်းချမ်းတဲ့ဖြစ်တွန်းတိုးတက်မှုကိုအားပေးမြင့်တင်ရေးနဲ့ဆက်ဆံမှုနဲ့ဆိုင်းစည်ရေးဆိုင်ရာအမြင့်တွေကိုနှစ်ဖက်ကောင်းဆောင်တွေအပြန်လည်ဖလှယ်ကြမယ်လို့နိုင်ငံပိုင်သတင်းဌာနကနေထုတ်ပြန်တဲ့တရားဝင်ကြေညာချက်မှာတရုတ်ကပြောထားပါတယ်။စနေနေ့ဇွန်နီဘွေအတွင်းဘယ်လိုသဘောတူညီချက်မျိုးကိုမှလက်မှတ်ရေးထိုးဖို့မရှိဘဲနှစ်ဖက်ဆက်ဆံရေးပိုခိုင်မာစေဖို့နဲ့တိုင်ဝမ်ကျွန်းမှာလက်ရှိအခြေအနေအတိုင်းပုံမပြတ်ဆက်ထိန်းထားနိုင်ရေးရည်ရွယ်တာဖြစ်တယ်လို့သမ္မတမာယန်ကျောင်းရဲ့ပြောခွင့်ရသူကအလေးနဲ့ပြောပါတယ်။
ဒ ကျောင်းနိုင်ငံကဒေသရင်းရေချောင်းသွာလာမှုတိုးချဲ့မှုအပေါ်တန်တမာရေးရာတင်းမာမှုတွေဖြစ်နေတဲ့တောင်ထုပ်ပင်လယ်ပြင်အတွင်းခုံမောင်းနေတဲ့အမေရိကန်စစ်သင်္ဘောပေါ်ကိုအမေရိကန်ကာကွယ်ရေးဝင်ကြီးအက်ရှ်ကာတန်နဲ့မလေးရှားကာကွယ်ရေးဝင်ကြီးဟစ်ရှာမူရင်ဟူစိန်တို့မနေ့ပြန်ကြာလာပရင်းနဲ့မှာတက်ရောက်ကြမယ်လို့အမေရိကန်ကာကွယ်ရေးဆန်ရအရာရှိတဦးကပြောပါတယ်အမေရိကန်လီယင်တင်စစ်သည်မော USS Theodore Roosevelt ကတောင်တရုတ်ပင်လယ်ပြင်အတွင်းခုံမောင်းနေစဉ်မလေးရှားကမ်းလွန်ကိုအရောက်မှနှစ်နိုင်ငံကာကွယ်ရေးဝင်ကြီးတို့သင်္ဘောပေါ်ကိုတက်ရောက်ကြမှာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းက separately ကျွန်းစုထဲမှာပါဝင်တဲ့စူဘီတန်နာကျောက်တန်းနဲ့22ကီလိုမီတာပတ်ဝန်းကျင်ကနေအမေရိကန်ဖြတ်သည်မော်ခုံမောင်းခဲ့ပြီးရန်အနေငယ်အကြမှာပဲနှစ်နိုင်ငံကာကွယ်ရေးဝင်ကြီးတွေအမေရိကန်စစ်သည်မော်ပေါ်ကိုတက်ရောက်မဲ့အစီအစဉ်ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။တောင်ထုပ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်၊ဗီယက်နမ်၊ထိုင်ဝမ်နဲ့ဒေသရင်းကတခြားအာဆီယံနိုင်ငံတွေနဲ့ပိုင်ဆိုင်မှုအငင်းပွားနေတာတွေကိုလစ်လျူရှုပြီးတရုတ်က separately ကျွန်းစုပေါ်ကသန္နာကျောက်တန်းတွေပေါ်မှာပြီးခဲ့တဲ့နှစ်ကဆလို့လေရင်ပြေးလန်းတွေနဲ့တခြားအဆောက်အုံတွေတိဆောက်လို့ရနိုင်တဲ့အထိအကြီးအကျယ်စီမံကိန်းချလှုပ်ဆောင်နေကြတာဖြစ်ပါတယ်။အမေရိကန်စစ်သင်္ဘောတွေချထားရတာကပင်လယ်ပြင်သွားလာရေးဆိုင်ရာနိုင်ငံတကာဥပဒေကိုကျင့်သုံးပြီးပုံမှန်ဆောင်ရွက်ချက်တစ်ခုသာဖြစ်တယ်လို့အမေရိကန်အစိုးရဘက်ကတော့ပြောဆိုထားတာပါ။တောင်ထုပ်ပင်လယ်ပြင်အတွင်းပိုင်နက်ဆိုင်ရာအငင်းပွားမှုတွေကဒီကနေ့ကွာလာလမ်ပူမှာကျင်းပတဲ့အာဆီယံကာကွယ်ရေးဝင်ကြီးတွေ၊အမေရိကန်၊တရုတ်၊ဩစတြေးလျ၊အိန္ဒိယနဲ့ဂျပန်နိုင်ငံတို့ကကာကွယ်ရေးဝင်ကြီးတွေရဲ့အစည်းအဝေးအထက်ကိုတက်ရောက်မှုတွေရှိခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတရုတ်ဘက်ကတောင်ထုပ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးတစုံတရာရည်ညွှန်းပြောဆိုမှုတွေကိုကန့်ကွက်ထားတာကြောင့်ဆွေးနွေးပွဲအပြီးပုံမှန်ထုတ်နေကြပူးရဲကြေညာချက်တစောင်းတောင်မထုတ်ပြန်နိုင်ခဲ့ပါဘူးရှင
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗိုလ်ထူးညဘက်တရင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်နိုဝင်ဘာလ10ရက်နေ့ကျင်းပမယ်မြန်မာလွှတ်တော်ယူကော့ပွဲတွေဟာတကယ်ကိုပဲချို့ယွင်းအားနည်းချက်တွေနဲ့ပြည်နေတယ်လို့လူခွင့်ရေးဆောင်ကြည့်လာရေးဖွဲ HRW ကပြောလိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကျရင်မဲဆန္ဒရှင်တွေလူတန်းစီကြီးနဲ့တန်းစီမဲပေးကြတာကအခြေခံအားဖြင့်အပြစ်အနာစာတွေနဲ့ပြည်နေတဲ့ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတအောင်လုပ်ပေးမှာမဟုတ်ဘူးလို့ HRW ရဲ့အစဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ်။အခုရွေးကောက်ပွဲတွေဟာစစ်ဘက်ကကြောတော့နောက်ခံပေးထားတဲ့အစိုးရရဲ့ပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီနိုင်ငံတစ်ခုတည်ဆောက်ရေးအပေါ်တန်တိတန်ခိုင်မာမှုကိုအဓိကဆန်းသက်ချက်တစ်ခုဖြစ်တယ်လို့ Brad Adams ကပြောပါတယ်။ဒါပေမဲ့လည်းပက်လိုက်တဲ့ရွေးကောက်ပွဲကော်မရှင်နိုင်ငံပိုင်သတင်းမီဒီယာတွေမှာအာဏာရပါတီကလွှမ်းမိုးထားတာရိုဟင်ဂျာနဲ့တခြားလူတွေမဲ့ပေးခွင့်ရွေးကောက်တင်မြောက်ခံပိုင်ခွင့်မရအောင်ကန့်သတ်ထားတဲ့ဥပဒေနဲ့မူဝါဒတွေစတဲ့အချက်တွေကြောင့်ရွေးကောက်ပွဲဟာဆူရွားတဲ့အာဏာချက်တွေရှိနေတာလို့ HRW ကထောက်ပြပါတယ်။ရွေးကောက်ပွဲကျင်းပဖို့၄ရက်ပဲလိုတော့တဲ့အချိန်နိုဝင်ဘာလ၄ရက်နေ့ HRW ရထုတ်ပြန်ချက်ထဲမှာအဲ့လိုဝေဖန်ထောက်ပြထားတာပါ
။ဒုတိယကမ္ဘာစစ်ကာလအတွင်းမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်ရင်းကြဆုံးခဲ့ကြတဲ့တရုတ်စစ်သား348ယောက်ရဲ့ကျွင်းချံရုပ်ကလတ်တွေကိုမနေ့ပြန်ကြာသပရိနေမှာတရုတ်နိုင်ငံကိုပြန်လည်အနှံဖို့ရှိပါတယ်။ဒီကနေ့မှာတော့ဒီကျွင်းချံရုပ်အလောင်းတချို့ကိုတရုတ်အနောက်တောင်ပိုင်းယူနန်ပြည်နယ်စိတ်ကန်တစ်ခုကနေတရုတ်နိုင်ငံတဲ့ဥတီပီဘတ်စကားတွေနဲ့စတင်တည်ဆောင်နေကြပြီဖြစ်ပါတယ်။နိုင်ငံရဲ့ချမ်းမှာတာဝန်ထမ်းဆောင်ရင်ကြဆုံးခဲ့ကြတဲ့တရုတ်စစ်သည်တွေရဲ့ကျွင်းချံရုပ်အလောင်းတွေကိုတချိန်ထဲမှာအရေးအတွက်အများဆုံးနဲ့ပြန်လည်ပို့ဆောင်ခြင်းလည်းဖြစ်ပါတယ်။ဒီကျွင်းချံရုပ်အလောင်းတွေကိုတော့မြစ်ကြီးနားမြို့မြောက်ဖက်စင်ဂျေဘုံဒေသတစ်ခုကနေရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။တရုတ် NGO အဖွဲ့တစ်ခုဖြစ်တဲ့ရှန်ဂျန်လောင်ယု Charity Foundation ကဦးဆောင်ပြီးပြီးခဲ့တဲ့ AB လာတဲ့ရှာဖွေမှုတွေအခုလိုပြန်လည်တွေ့ရှိခဲ့တာဖြစ်ပါတယ်။1942ခုနှစ်ကတခြားသောမဟာမိတ်တွေနဲ့အတူဂျပန်ကိုတိုက်ထုတ်ဖို့အတွက်တရုတ်စစ်တီတသိမြန်မာနဲ့အိန္ဒိယနိုင်ငံတွေကိုဆစ်လွတ်ခဲ့တာပါဒီတဲ့ကတဝက်လောက်နှိပါဟာဆက်အတွင်းမှာကြဆုံးဒါမှမဟုတ်လေဒဏ်ရာရခဲ့တာဖြစ်ပါတယ
်ရွှေပြောင်းဒုက္ခသည်ဆိုင်ရာဥရောပသမဂ္ဂ EU ရဲ့အစီအစဉ်နှစ်တရက်အရရွှေပြောင်းခြေဆိုင်နေထိုင်ဖို့ဆီးရီးယားနဲ့အီရတ်ကမိသားစု6စုကိုစပြီးလက်ခံလိုက်ပါတယ်အသက်ဆုံးပြီးခက်ခဲကြမ်းတမ်းတဲ့ခီးရှည်ကြီးကိုဖျက်ဆီးရမလို့နေဆက်ကောက်ွယ်ရေးအတွက်အရင်းမြစ်တွေကုန်ကြစရာမလိုတဲ့အစီအစဉ်ကိုအကောင့်ထည့်ဖော်တာပါအဲ့ဒီမိသားစုတွေကိုဗိုလ်ထုနေကလေရင်နဲ့ဂရိနိုင်ငံရဲ့မြို့တော်ဧသင်ကနေအနောက်ဥရောပကသေးငယ်ပေမဲ့ချမ်းသာတဲ့လူဇင်ဘော့ဂ်နိုင်ငံကိုဒီကနေ့ခေါ်သွားတာပါဒီနှစ်တွင်ဂရိနိုင်ငံမှာရွှေပြောင်းဒုက္ခသည် 9,800 ကျော်ရောက်ထားပြီးပါပြီ EU ဒေသကိုဖြတ်ပြီးအနောက်ဘက်ကချမ်းသာတဲ့နိုင်ငံတွေကိုသွားဖို့မျှော်လင့်ချက်နဲ့ရောက်နေကြတာပါပြီးခဲ့တဲ့ဩဂုတ်လကဩစတြေးလျနိုင်ငံ A4 ဝေးပြည်လမ်းမကြီးပေါ်မှာအေဂန်ကာဒဇင်တဲအပြည့်အသိပ်ပါလာတဲ့ ရွှေပြောင်းဒုက္ခလည်း82ယောက်တည်ဆုံးသွားတဲ့ဖြစ်ရပ်ပေါ်ရာဇဝတ်ကြောင့်စုံစမ်းစစ်ဆေးမှုကိုဩစတြေးလျနိုင်ငံစီကနေလွှတ်ပြောင်းယူဖို့ဟန်ဂရီအာဏာပိုင်တွေကဒီကနေ့မှပဲသဘောတူလိုက်ပါတယ်
ကတ်စစ်သွေးကြွတွေကိုစစ်ရေးအရာနှိမ်နှင်းတိုက်ခိုက်တာဆက်လုပ်သွားမယ်လို့တူရကီသမ္မတရစ်စပ်တီရဲ့အာရဝန်ကအခိုင်အမာပြောလိုက်ပါတယ်။ဒီသတင်းပါအစောပိုင်းကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာသူ့ရဲ့အာဏာရပါတီအနိုင်ရခဲ့ပြီးတဲ့နောက်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တရားမဝင်ကြေညာထားတဲ့ကာရစ်စတန်အလုသမားပါတီ PKK ကစစ်သွေးကြွတယောက်မကျန်ကိုနှိမ်နှင်းနိုင်တဲ့အထိတူရကီနိုင်ငံကဆက်ပြီးတော့တိုက်သွားမယ်လို့အာရဝန်ကဒီကနေ့ပြောတာဖြစ်ပါတယ်။ကတ်လူမျိုးစုအများစုနေထိုင်တဲ့တူရကီအရှေ့တောင်ပိုင်းနဲ့အီရတ်မြောက်ပိုင်းကပြင်းထန်တွေကိုတူရကီလေယာဉ်တွေကဘုံကျဲတိုက်ခိုက်နေခဲ့တာဖြစ်ပါတယ်။မကြာသေးခင်လတည်းအတွင်းနှစ်ဖက်တိုက်ခိုက်မှုတွေမှာလူရာပေါင်းများစွာသေဆုံးခဲ့ရပြီးပါပြီ။ PKK လက်နက်ကိုင်တွေအစ္စလာမစ်စစ်သွေးကြ ISIS အစွန်းရောက်တွေကိုတိုက်ခိုက်နေခြင်းအတွင်းဇူလိုင်လမှာအီရတ်မြောက်ပိုင်းက PKK ရဲ့စစ်တင်တဲ့စခန်းတွေကိုတူရကီအစိုးရကဘုံကျဲတိုက်ခိုက်ပြီးတဲ့နောက်အစိုးရနဲ့သုံးနှစ်ကြာအပြစ်ကတ်ရပ်ဆဲထားတာကို PKK ကဖျက်ပစ်လိုက်ပါတယ်။1984ခုနှစ်ကတည်းကဆိုရင်တူရကီနဲ့ PKK အကြားတိုက်ခိုက်မှုတွေကြောင့်လူပေါင်း 4,000 တေဆုံးခဲ့ရပြီဖြစ်ပါတယ်ရှင်
။တောင်ဆူရနိုင်ငံကလူစီကားရှုပ်ထွေးတဲ့ဂျူဘာလီစိကနေပြန်တက်သွားတဲ့လေယာဉ်စင်းဟာတိတ်မကြခင်မှာပဲပြတ်ကျသွားတာကြောင့်လူ25ယောက်ထဲမှနေတေဆုံးသွားပါတယ်။ Antonov လေယာဉ်ဟာပြည်လမ်းကနေမီတာ100လောက်အကွာလေးမှာဒီကနေ့ပြတ်ကျပြီးနိုင်မြစ်တစ်လျှောက်ကထူထပ်တဲ့တစ်တောအုပ်ထဲဆင်းသွားတယ်လို့သတင်းတွေကပြောပါတယ်။လူ25ယောက်ထဲမှနေတေဆုံးတယ်လို့ယူဆထားကြပြီးကလေးငယ်တွေပါတယ်လို့မျက်မြင်တွေသတင်းထောက်တွေနဲ့အစိုးရတာဝန်ရှိသူတို့ကိုကိုးကားပြီးသတင်းတွေမှာဖော်ပြပါတယ်။အပြည့်စည်းပုံတွေကြမှာအလောင်း40ထဲမှနေကိုရည်တွက်ခဲ့တယ်လို့မျက်မြင်တွေကပြောတာကိုကိုးကားပြီးကုလသမဂ္ဂကျွန်တော်နောက်ခံပြုမီရာယာရေဒီယိုကထုတ်လွှင့်ပါတယ်။လေယာဉ်ဟာအထက်နားပြည်နယ်ကပါလော့အေနန်ပြည်နယ်စီကိုဦးတည်ပြန်သန်းသွားတာလို့သတင်းတွေမှာဖော်ပြပါတယ်။အဲ့ဒီလေယာဉ်မှာခီးလေတွေအပြင်စားနပ်ရိက္ခာတွေကိုပါတင်သွားပုံရတယ်လို့လေယာဉ်ပြတ်ကျတဲ့နေရာကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ကနေဒါနိုင်ငံမှာရွေးကောက်တင်မြှောက်ခံထားရတဲ့ဝန်ကြီးချုပ်တဲ့ Justin Trudeau ဟာဒီကနေ့စံသစ္စာချင်းဆိုပြီးသွားပါပြီ။ဝန်ကြီးချုပ်ဟော Stephen Harper ရဲ့ဆယ်နှစ်တာသက်တမ်းအစိုးရမျိုးနဲ့မတူကွဲပြားတဲ့အစိုးရမျိုးကိုဖော်ဆောင်သွားမယ်လို့ဝန်ကြီးချုပ်တဲ့ကကတိပေးပါတယ်။ပြီးကြက်လကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအသက်43နှစ်အရွယ် Trudeau ရဲ့ Liberal Party ကအမတ်နေရာ184နေရာရပြီးအမတ်နေရာ69နေရာပဲရတဲ့ Harper ရဲ့ Conservative Party ကိုအပြတ်အသတ်နိုင်ရသွားတာပါ။စံသစ္စာချင်းဆိုပြီးတာနဲ့အမျိုးသားနဲ့အမျိုးသမီးအချို့အစားဒန်းတူညီမျှပါဝင်တဲ့ဝန်ကြီးတွေနဲ့သူ့ရဲ့အစိုးရအဖွဲ့တွေကိုထူးထူးကကြီးညာမယ်လို့ခန့်မှန်းထားပါတယ်။သူ့ရဲ့ပထမဆုံးဥပဒေရေးရာလုံဆောင်ချက်အနေနဲ့လူလက်တန်းစားတွေအတွက်အခွန်လျှော့ချပေးတဲ့ဥပဒေမူကြမ်းတစ်ချက်ကိုတင်သွင်းမယ်လို့အင်္ဂါနေ့နှောင်းပိုင်းမှာမစ္စတာထူးထူးကစာတစောင်ထုတ်ပြန်ပြီးတော့ကတိပြုထားပါတယ်။နိုင်ငံရဲ့စီးပွားရေးတိုးတက်မှုကိုတွန်းအားပေးနိုင်ဖို့ကမ္ဘာနဲ့ထိတွေ့ဆက်ဆံမှုတိုးချဲ့ရေးကိုအဓိကကိစ္စရပ်တစ်ခုဖြစ်လုပ်သွားဖို့စီစဉ်ထားတယ်လို့လည်းကနေဒါဝန်ကြီးချုပ်တွေကပြောပါတယ်။အပြည့်အနာစာမကင်းတဲ့ကားလေအိတ်တွေနဲ့ပတ်သက်တဲ့အရှုတော်ပုံကြုံခဲ့ရတဲ့ထက်ကတ္တဂျပန်ကားလေအိတ်ထုတ်လုပ်ရေးကုမ္ပဏီကိုအမေရိကန်စီကံထိန်းသိမ်းရေးတာဝန်ရှိသူတွေကဒဏ်ငွေအမြောက်များချမှတ်လိုက်တယ်လို့ကုမ္ပဏီရဲ့အကြီးဆုံးဖောက်သည်ကိုလည်းလက်လွတ်လိုက်ရတာကြောင့်ကုမ္ပဏီရဲ့အစုရှယ်ယာဈေးတွေဒီကနေ့ထိုးကျသွားပါတယ်။ဒီကနေ့နေ့လယ်ပိုင်းအရောင်းအဝယ်လုပ်ချိန်မှာကုမ္ပဏီရဲ့ Nikkei အစုရှယ်ယာညွန်ကိန်းဟာ20ရာခိုင်နှုန်းနီးပါးကျသွားတာပါ။ Honda Motor ကားကုမ္ပဏီကသူတို့ထုတ်တဲ့ကားတွေရဲ့ရှေ့ထိုင်ကုန်တွေအတွက်လေးတွေကိုထပ်ခတ်တာကုမ္ပဏီကနေဆက်ပြီးမဝယ်တော့ဘူးလို့ကြေညာပြီးတဲ့နောက်အစုရှယ်ယာဈေးကျသွားတာလည်းဖြစ်ပါတယ်။ပြဿနာရှိနေတဲ့ကားလေးတွေနဲ့ပတ်သက်ပြီးအများပြည်သူနဲ့အစိုးရကိုသတိပေးဖို့ပြောက်ကွက်မှုနဲ့အမေရိကန်အမျိုးသားအဝေးပြေးတည်ပို့ဆောင်မှုဘေကင်းလုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုအဖွဲ့ကထက်ကတ္တကုမ္ပဏီကိုစံချိန်တင်ဒဏ်ကြေးဒေါ်လာသန်း200ချမှတ်လိုက်ပြီးနိုင်ပိုင်းကြာမှာပဲ Honda ကုမ္ပဏီကလည်းအဲ့လိုကြေညာတာပါခင်ဗျာ
ဟုတ်တယ်ဟိုနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကြကြောသိန်းနဲ့မတ်သိငေထိုက်တို့ကကြီးညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ရှင်။ပြီးခဲ့တဲ့အပတ်အတွင်းကမဲဆွယ်စီယုံစင်မှာအကြမ်းဖက်မှုခံခဲ့ရတဲ့ NLD ကိုယ်စားလှယ်လောင်းကိုနိုင်ငံလဲဟာဒီကနေ့စေယုံစင်ပြီးချင်းမှာပဲတာဂီတာမြို့နယ်အတွင်းမှာမဲဆွယ်စီယုံမှုတွေပြန်ပြီးတော့စတင်လှုပ်ဆောင်နေပါပြီ။ရွှေကောက်ပွဲနီလာရာနဲ့အမျှမဲဆွယ်စီယုံမှုတွေမှာအကြမ်းဖက်မှုတွေကြုံတွေ့ခဲ့ရတဲ့အပေါ်မှာအစိုးရအနေနဲ့ဥပဒေလမ်းကြောင်းအတိုင်းဆောင်ရွက်ပေးတင်တယ်လို့ဦးနိုင်ငံလင်းကထောက်ပြပြောဆိုပါရတယ်။ဒီကနေ့တာဂီတာမြို့နယ်အတွင်းမှာလှုပ်ခဲ့တဲ့ဦးနိုင်ငံလင်းရဲ့မဲဆွယ်စီယုံမှုအကြောင်းကိုတော့ကိုရင်တွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ကပြောပြပေးပါပါရှင်
။ဟုတ်ကဲ့ပါ။အော်တိုဘားလ29ရက်ညပိုင်းကတာဂီတာမြို့နယ်အတွင်းမဲဆယ်စီယုံစင်မှာအကြမ်းဖက်မှုခံခဲ့ရတဲ့ NLD ကိုယ်စားလှယ်လောင်းဦးနိုင်ငံလင်းဟာရန်ကုန်စေယုံမှာစေကူတာမှုခံပြီးတဲ့နောက်ဒီကနေ့မှစေယုံစင်ကမဲဆယ်စီယုံမှုတွေပြန်လည်စတင်နေပြီဖြစ်ပါတယ်။ မဲဆက်စည်းရုံးမှုတွေမှာအခုလိုကြမ်းဖက်မှုတွေပေါ်အစိုးရအနေနဲ့ဥပဒေကြောင့်ရဆောင်ရွက်တင်တယ်လို့ဦးနိုင်ငံလင်းကထောက်ပြပြောဆိုပါတယ်
။အစိုးရအနေနဲ့ဒါစည်းစင်းတကြဥပဒေစိုးမိုးကြီးလောက်ရမှာပါ။ဟု
တ်ကဲ့။အခုခုအကြမ်းဖက်မှုတွေကြောင့်လားပေါ့လေ UEC ကတိတိယယအရင်မြွေရပေါ်မှာဦးနိုင်ငံလင်းနေလည်းဘယ်လိုမျိုးသုံးသက်ချ
င်ပါလဲ။ဒါ UEC တကူတည်းတာဝန်ရှိတာမဟုတ်ဗျာ။ဒါကျွန်တော်တို့တရားဥပဒေစိုးမိုးကြီးမှာတကယ်အဓိကတာဝန်ရှိတဲ့အုပ်ချုပ်ရေးရဲ့ကျွန်တော်တို့နောက်ပြီးတော့ပြည်ထရေးပေါ့နော်။နောက်ပြီးတော့ UEC ပေါ့။ဒါရုပ်ောက်ဝင်တဲ့ပတ်သက်တော့သူတို့တွေညီညွတ်နေသူတို့အလုပ်လုပ်ရမှာပါ။
မဲဆက်စည်းရုံးစင်မှာအသက်အန္တရာယ်ကြုံတွေ့ခဲ့ရပေမဲ့လို့ကိုဇလန်လောင်းအဖြစ်ကနေဆွနှုတ်သွားဖို့မရှိဘူးလို့သူကဆက်ပြောပါတယ
်။ကျွန်တော်တို့ကိုဇလန်လောင်းအသက်အန္တရာယ်ကြုံရတယ်ဆိုရင်ပြည်သူလူထုကပိုးပြီးစိုးရိမ်စရာရှိတာပေါ့။အဲ့တော့ပိုးပြီးလောက်ရမှာပေါ့။ဆွလို့စရာမရှိပါဘူး
။ဟုတ်ကဲ့။ဘာကြောင့်များပေါ့လေရုပ်ချင်းဆိုသလိုပဲဘာကြောင့်ဒီရွေးကိုစီးဝါစင်စင်ပြီးခြင်းဘာလို့မဲဆက်စည်းရုံးမှာစတ
ဲ့ပြည်သူတွေစိုးရိမ်နေလို့ပါ။ပြည်သူတွေစိုးရိမ်နေလို့ပြည်သူတွေတွေ့ချင်လို့လားတွေ့တာပါနော်။ဟု
တ်ဟုတ်ကဲ့ပြည်သူလူထုကခုလိုတခဲနဲ့အပေးရပေါ့မှာ။ဟုတ်ကဲ့အခုအနေနဲ့ဘယ်လိုမျိုးမြင်ပါလဲ
။အားရှိပါတယ်။
ဟုတ
်ကဲ့ပုံအပြန်လာပေါ့နော
်ဒီကောက်ပွဲမှာရောနိုင်မယ်လို့ယုံကြည်ပါလ
ားပြည့်စက်ပဲ
နိုင်ငံရေးပါတီတွေရဲ့မဲဆက်စည်းရုံးမှုတွေမှာအစိုးရအနေနဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ချမပေးတဲ့အပေါ်မှာအကြမ်းဖက်မှုတွေကြုံတွေ့လာရတာနဲ့အမျှဝေဖန်မှုတွေလည်းရှိနေရပါလုံခြုံရေးပိုင်းနဲ့ပတ်သက်လို့ဦးနိုင်ငံလင်းရဲ့အမြင်က
လုံခြုံရေးမချတာတော့ကျွန်တော်တို့ဟိုဘယ်လိုပြောရမလဲဒါအခုမှမဟုတ်ဘူးဗျအန်တိုင်းနဲ့ပတ်သက်ဒီတိုင်းပဲလုပ်နေတာပေါ့နော
်
ဒါပေမဲ့ကျွန်တော်တို့ကတော့စိုးရိမ်မှုမရှိပါဘူးဒါသူတို့ကပို့ပြီးတော့အောင်မြောင်လုပ်ပေးသလိုတော့ဖြစ်သေးတယ
်
မဲဆက်စည်းရုံးမှုတွေမှာချင်းချောက်မှုတွေကြုံတွေ့ရတာအကြမ်းဖက်မှုတွေကြုံတွေ့လာရတာကြောင့်ပြည်သူအများစုကလည်းစိုးရိမ်ပူပန်မှုတွေရှိနေရပါအခုလိုအကြမ်းဖက်မှုတွေအပေါ်မှာရွေးကောက်ပွဲကော်မရှင်အနေနဲ့ထိရောက်တဲ့အရေးယူမှုတွေမရှိသေးဘူးလို့မင်္ဂလာတုံမြို့နယ်ကနေဝင်ရောက်ရှင်းပြမယ့် NLD ကိုယ်စားလှယ်လောင်းဒေါ်လတ်လဆိုကအော်တိုဘားလအစောပိုင်းကတင်းထုတ်ပြန်ထားပါတယ်ဒီကနေ့တာကရမြို့နယ်အတွင်းမှာပြုလုပ်ခဲ့တဲ့မဲဆက်စည်းရုံးရေးမှာတော့လူထုအများအများနဲ့အနေရင်လှုပ်သား2000ကျော်ကလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်အသွင်ကူပြောင်းစားနိုင်ငံတွေမှာရွေးကောက်ပွဲအကြမ်းဖက်မှုတွေအများဆုံးကြုံတွေ့ရတာကြောင့်လုံခြုံရေးအစီအမံတွေတင်းတင်းကြပ်ကြပ်ထိထိရောက်ရောက်ဆောင်ရွက်ပေးတင်တယ်လို့ရွေးကောက်ပွဲဆောင်ကြည့်လေလာသူတွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင် VOA မြန်မာပိုင်းကနေဗုဒ္ဓဟူးနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့မတန်ဆွမ်းသူတွေအတွက်စံပြမယုံနဲ့ဖွင့်လှစ်မယ့်အကြောင်းတင်ပြပါမယ်မြန်မာနိုင်ငံတဝမ်းမှာမတန်ဆွမ်းသူများအတွက်စံပြမယုံ16ယုံဖွင့်လှစ်ပေးသွားမယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့MILI ကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းစံပြမဲယုံတွေကနေမှတ်တမ်းစွမ်းသူတွေရဲ့လွတ်လပ်စွာမဲဆန္ဒမဲပေးခွင့်ကိုတက်ရောက်မှုတွေရှိနိုင်တယ်လို့သုံးသပ်သူတွေကလည်းရှိပါတယ်အပြည့်စုံကိုတော့ VOA သတင်းထောက်မတင်ကြီးလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်မှတ်တမ်းစွမ်းသူတွေတက်ကြီးရွယ်ဦးတွေအတွက်အထူးထောက်ပံ့မှုတွေပါဝင်တဲ့စံပြမဲယုံ16ယုံကိုတနိုင်ငံလုံးအနှံ့ဖွင့်လှစ်ပေးသွားမှာဖြစ်တယ်လို့မြန်မာနိုင်ငံမှတ်တမ်းစွမ်းသူများရှေ့ဆောင်အဖွဲ့မီလီကပြောဆိုလိုက်ပါတယ်စံပြမဲယုံနေမှာပါဝင်မဲ့အထောက်ပံ့တွေကိုမီလီစီမံကိန်းတာဝန်ခံမတ်သိမ့်သိမ့်ဖူးကအခုလိုရှင်းပြပါဗျ
။အတန်းဆန်းသူတွေရောတခြားတက်ကြီးတွေရောကိုယ်ဝန်ဆောင်မိခင်တွေရောသူတို့လာတာအဆင်ပြေအောင်လို့နည်းနည်းလေးအကြောင်းလဲပေါ့နော်ဒီမှာ wheelchair ramp လို့ပြောလို့ရှိရင်ဘယ်မဲဘုံတင်တဲ့အမြင်တွေအရင်မြင်နေရတော့လို့ရှိရင်ဒီစာတွေတချို့ကစာမတက်တဲ့သူတွေရှိရပေါ့နော်။လို့ရှိရင်အကြောင်းအရောင်းချွေနေတဲ့သူတွေဆိုလို့ရှိရင်လည်းအတူတူပဲစာဟိုဘယ်လိုမသိပေါ့နော် information တွေအားကြီးကာတုန်လေးနဲ့သိအောင်လို့စီစဉ်ထားတဲ့ပုံလေးတွေပိုတာလေးတွေကတ်ထားတဲ့ဟာမျိုးပေါ့အဲ့လိုမျိုးစီအပြင်ပြောင်းလုပ်ထားတဲ့ဟာပေါ့
တနိုင်ငံလုံးအတိုင်းအတာနဲ့ရှင်ရင်စံပြမဲယုံအရေးအတွက်လုံလောက်ပါမလားလို့မေးကြည့်တဲ့အခါမှာတော
့လမ်းလမ်းမိတလောင်ညီမတို့ဖွဲ့ရပဲကောက်လိုက်တယ်ဆိုတော့လေအဲ့ဒီကောက်လိုက်တဲ့ဆိုင်ရဲ့အရာကဒီလူကြီးတွေလည်းများရမယ်ပေါ့နော်များမှလည်းသူတို့ဒီ accessible model police station တွေလောက်ပေါ့အစီအစဉ်မှာဆိုတော့လူကြီးတွေများတဲ့ပုံမှာကိုကကိုလမ်းလမ်းမိတလောင်ပဲကောက်လိုက်တာဆိုတော့ချားဟိုင်လေးကြံကောင်းကြံခဲ့ပဲပေါ့နော်အဲ့တော့ဒီနေ့မှာတော့အစားအမှောင်ဆုံးအနေနဲ့တောက်ပြီးတော့ဒီလုပ်ခဲ့ဟာဆိုတော့ဒီဘက်ချက်တွေတော့ရှိမှာပေါ့နော်တခြားပြန်ခဲ့တဲ့မတန်ဆွမ်းသူမဲဆန္ဒရှင်လည်းရှိကောင်းရှိမှာ
စံပြမဲယုံတွေကနေမတန်ဆွမ်းသူတွေရဲ့လွတ်လပ်စွာဆန္ဒမဲပေးခွင့်ကိုထိခိုက်နိုင်ခြေရှိတာကြောင့်တာမန်မဲယုံမှာပဲမဲပေးဖို့ပြင်ဆင်နေတဲ့ဦးမြတ်သူဝင်းကစံပြမဲယုံတွေအပေါ်သူ့အနေနဲ့လက်မခံနိုင်ဘူးလို့အခုလိုသုံးသပ်ပါတယ
်ကျွန်တော်တို့ရဲ့ဆန္ဒကိုလွတ်လပ်စွာလျှို့ဝှက်ပေါ်ထုတ်ပိုင်ခွင့်ရှိတယ်စံပြမဲယုံတွေကိုလုတ်ဖို့တဲ့တချို့မျက်မြင်ရဖွဲ့စည်းတွေကိုတွားပြီးတော့ချီးယုံတာတွေ့ရတယ်။ဘာဖြစ်လဲဆိုတော့သူတို့လက်မခံဘူး။ဒီစန္ဒစံပြမဲယုံကထွက်လာတဲ့မဲတွေဘယ်ပါတီကိုပေးတယ်ဆိုတာကိုလူတွေသိမှာပေါ့ဗျာ။ကျွန်တော်တို့2008ခုတော့ကဒီလိုကြုံခဲ့ရတယ်။ဟုတ်လားဒီဌာနဆိုင်ရာတွေမဲပေးရင်လွတ်လပ်စွာတော့ပေးလို့ရတယ်။သို့တော်လည်းပဲဘာမှမတည်ဘူးဘယ်နှနာရတယ်ဘယ်နှနာရအစွန်ဘယ်ရာစုသားလာပေးရမယ်ဆိုတော့ထောက်လန့်တာလေးတွေကိုကြော်ရတာပေါ့ဗျာနော်တကယ်တော့ဘာမှလုပ်လို့မရဘူးလွတ်လပ်စွာလင်းဝဲမဲပေးပိုင်ခွင့်ရှိတဲ့အတွက်ကြောင့်ဘာမှလုပ်လို့မရတဲ့ဟာကိုတိုက်ပြီးတော့လုပ်နေသေးတဲ့သဘောရှိတဲ့ကြောင့်စံပြမဲယုံကိုကျွန်တော်တို့လက်မခံဘူး
没用我要没多别家没没单算度的过比度的拍下来拍马姑娘家不哭了带中来吧的
你要来嘛没单算的你单独困业路就能够追求给别人你三大没别的你要来嘛就能够无法比吧来嘛都能去去呢为车里呢站到里呢雷飞抓你们所以只有在这里抓你们这样个没有我抓不住你要追给你许多靠抓家吧家但他没有要过故意比我背吧但他没有要在卡嘛来故意知道嘛你没有走那么单纯不没有走啊但他没背过那么大算理解你的就是说没单纯你也一百天嘛信你的那弄大的嘛信你的但他这么我人来说六位透过压大棍压不对阿罗啊完全故意背吧阿罗就阿罗的你再也看你妈的
မတန်ဆွမ်းသူဦးရေကိုလိုက်ပြီးရန်ကုန်တိုင်းဒေသကြီးအေယာဝတီတိုင်းဒေသကြီးစကိုင်းတိုင်းဒေသကြီးမကွေးတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးနဲ့ကချင်ပြည်နယ်တွေမှာမတန်ဆွမ်းသူတွေရောတက်ကြီးရွယ်အိုတွေနဲ့ကိုဝန်ဆောင်တွေပါလွယ်ကူစွာမဲထည့်နိုင်မယ်စံပြမေယုံ16ယုံကိုဖွင့်လှစ်ပေးသွားမှာဖြစ်ပါတယ်ရှင
်မတငီလေးမရှင်ခုတော့တိုင်းရင်သားလက်နက်ကိုင်ဖွဲ့ညီလာခံတရင်ဖက်အလဲမပေးခင်ဘကတာအကောင်ဆောင်တို့ထပ်ပြီးတော့ဖမ်းဆီးခံရတဲ့တရင်တင်ပြချင်ပါတယ်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအာဏာပိုင်တွေကဒီရက်ပိုင်းအတွင်းဖမ်းဆီးနေရမှာအခုနောက်ဆုံးဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဖကတအကောင်ဆောင်သူထပ်ပြီးတော့ဖမ်းဆီးခံခဲ့ရပါတယ်။တက်ကြွလှုပ်ရှားသူကိုလင်းထက်နိုင်ကိုတော့ဒီကနေ့မှာပဲရန်ကုန်မြို့ကမာရွတ်တရားရုံးမှာရမန်ယူပြီးအင်းစိန်ထောင်ကိုပို့ဆောင်ခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရယ်
။ဒီရက်ပိုင်းအတွင်းမှာပဲတင်းချောင်နေတဲ့ဘကတများအဖွဲ့ချုပ်ကခေါင်းဆောင်တွေကိုဖမ်းဆီးခဲ့ရမှာမနေ့ကတော့ခေါင်းဆောင်တဦးဖြစ်တဲ့ကိုလင်းထက်နိုင်ကိုဖမ်းဆီးသွားခဲ့ပါတယ်။ရှေးပီတာမြို့နယ်ထဲမှာသူ့ကိုဖမ်းဆီးသွားခဲ့ကြောင်းဘကတများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကအခုလိုပြောပါတယ
်။အခုဒီနေ့ဒီမနေ့ကဖမ်းသွားတယ်ဗောနော်မနေ့ကဒီရှေးပီတာတောင်းတဲ့သူဒီကရှိကဘောကနေဖမ်းသွားတယ်ကဘောအစင်းမှာဖမ်းသွားတယ်နောက်ပြီးအခုဒီနေ့သူတို့မနေ့ကတင်းကုန်စစ်ကြောရေးလုပ်တယ်လို့ကျွန်တော်တို့ပြောနောက်ကစစ်ကြောရေးလုပ်တယ်လို့သိရတယ်နောက်ဒီနေ့ဒီနေ့ကမာရတရားရုံးမှာဒီရမန်ယူသွားတယ်ပေါ့နော်မနေ့ကရုံးထုတ်မှာဖြစ်တယ်အဲ့ဒါရမန်ယူသွားပြီးတော့ဟိုဒီအင်ဖင်ထောင်ပြန်ခေါ်သွားတယ်ဗျအဲ့ဒါသူကမနေ့ကများတော့ဒီသုံးမဲ့ဒီပေါ့ဒီ9ရောက်ပေါ့နော်ပူပူရဲ့ဝန်နာဆက်အောင်ရဲ့ကိုုံးကျော်မျိုးရဲ့ပူပူရဲ့ကိုမင်းထနိုင်နေပေါ့နော်9ရောက်ကတွေ့ပြီးတော့ရုံးထုတ်မှာဖြစ်တယ်မနေ့ကက
ြဖန်ဆီးပြီးတဲ့နောက်မှာတော့စစ်ကြောမေးမြန်းမှုတွေလုပ်ခဲ့တယ်လို့လည်းသိရကြောင်းကိုအောင်နေပိုင်ကဆက်ပြောပြပါတယ်
ဘောနမင်းရတမန်တော့အဲ့ဒီနေရာပဲနဲ့သူ့တမန်တော့ဒီစစ်ပေးမင်းမျိုးတို့အဓိကတော့ဒီဒီအဖွဲ့ကြီးနဲ့ပတ်သက်တဲ့ကိစ္စတွေဒီနောက်တစ်ခုကတော့ဒီငွေရေးဆိုင်ရာကိစ္စတွေပေါ့နော်အဲ့ဒီပေါ်မှာမီးမင်းတာတွေရှိပါတယ်ကျွန်တော်တို့အဓိကတော့ကျွန်တော်တို့ဒီအဖွဲ့ကြီးကိုပုံဖြစ်မဲ့အဲဒီအဓိကတော့ဒီငွေရေးကိစ္စတွေနောက်ပြီးတော့အဆက်အသွယ်ကိစ္စတွေပေါ့အဲ့လိုမျိုးတွေကိုအဓိကထားလို့တို့နေနေမင်းမျက်နှာမျိုးတွေ့ရမင်းမျက်နှာမျိုးဖြစ်တယ်ပေါ့နော်အဲ့လိုနဲ့အင်အားဆိုရင်ဒီဘန်စာအုပ်ပေါ့နော်သူမျိုးမျိုးချက်စုအောင်နဲ့ဒီလိုမင်္ဂလာဖွဲ့ကံသူ့သားရဲ့တန်ဆာအုပ်တွေနောက်ပြီးတော့ဒီကွန်ပျူတာတွေပိုင်းတွေကိုသူတောင်းတယ်နော်ကွန်ပျူတာအိမ်ကမရှိတဲ့ခါကျတော့ဒီမပေးမရှိကြဘူးပေါ့နော်ကျွန်မဒီစာဆိုင်ကြီးလာရေသူတို့အိမ်ကမရှိသွားတယ်လာ
ကိုလင်းတက်နိုင်ကိုတော့ပုံမှန်905ခခွေးပါဝင်ပုံမှန်5ခုနဲ့အမှုဖွင့်လာပြီးမနေ့ဖြန်မှာတော့ဘကတဥက္ကဋ္ဌကိုကျော်ကိုကိုနဲ့အတူရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်အခုဆိုရင်ဘကတများအဖွဲ့ချုပ်ကဖန်ဝန်းထုတ်ထားတဲ့ခေါင်းဆောင်အလုံးနီးပါးကိုဖမ်းဆီးခဲ့ပြီးအမကပေးလို့မရတဲ့အမှုတွေနဲ့အမှုဖွင့်လာတာဖြစ်ပါတယ်။အမျိုးသားပညာရေးဥပဒေကိုကန့်ကွက်သပိတ်မှောက်ခဲ့တဲ့ကျောင်းသားတွေဟာခရီးရှည်ချီတက်ခဲ့ပြီးတဲ့နောက်မှာတော့ပြီးခဲ့တဲ့မတ်လ10ရက်နေ့ကလက်ဗရန်မြို့မှာရိုက်နဲ့ဖမ်းဆီးခံခဲ့ရပါတယ်။အာဏာပိုင်တွေကတော့တည်ဆဲဥပဒေကိုချိုးဖောက်လို့အရေးယူဆောင်ရွက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကျောင်းသားတွေကတော့အပတ်စဉ်တိုင်းတရားရုံးထုတ်စစ်ဆေးနေဆဲဖြစ်ပြီးကျောင်းသားတချို့နဲ့လယ်သမားရေးအလုပ်သမားရေးတက်ကြွလှုပ်ရှားသူတချို့ကတော့အင်းစိန်ထောင်နဲ့တာယာဝတီအကျင်းထောင်တွေမှာနိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအတွက်အစာငတ်ခံဆန္ဒပြနေကြပါတယ်ရှင်
။မအေးအေးမှမေးမြန်းတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေပုဒ်ခုနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြနေပါရယ်။ခုတော့ဒီကနေ့ညပထမပိုင်းအဆုံးမသက်ခင်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့ကြီးလက်ခံသတင်းနောက်ဆုံးတင်ပြချင်ပါရယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်မှကျင်းပခဲ့တဲ့ NCA လက်မှတ်ရေးထိုးတဲ့ဒီခါမှာရှင် NCA လက်မှတ်မရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ညီလာခံအပြီးမှာနောက်ထပ်တိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုတစ်တဖွဲ့ထပ်မံဖွဲ့စည်းမယ်အခြေအနေရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၁တဖွဲ့ဟာ ဝါပြည်သွေးစည်းညွညွရေးပါတီ UWSP UWSA ဌာနချုပ်ပန်ဆမ်းမှာနိုဝင်ဘာ1ရက်နေ့ကနေ3ရက်နေ့အထိမျက်နှာစုံကြီးအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးပြီးဆုံးတဲ့နောက်မှာ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့အစည်းအနေနဲ့တပ်ပေါင်းစုသစ်တစ်ခုထပ်မံဖွဲ့စည်းမဲ့အခြေအနေရှိတယ်လို့ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့အထွေထွေတွင်းရေးမှူးတပ်ဖုံးကျော်ကပြောပါတယ်။
ကျွန်တော်တို့ဒီတိုင်းနာလက်နက်ကင်ပေါ်လာရေးအဖွဲ့စည်းကြီးကြတဲ့မှာသူစီနေတဲ့အားကောင်းတဲ့စုံချက်တစ်ခုတော့ကျွန်တော်လုပ်ရမယ်ဆိုတဲ့အလိုအမြင်မျိုးတော့ကျွန်တော်ရှိတယ်။လောလောဆယ်တော့ကျွန်တော်တစ်ခါတစ်ခါအပြန်လာဆက်ွယ်ဖို့ဖြစ်နေကျွန်တော်လုပ်ရပါသေးတယ်။တပ်ပေါင်းကြီးအဖြစ်နဲ့ကျွန်တော်မခက်ဘူး။ဒါပေမဲ့နောက်ပိုင်းတော့ကျွန်တော်ကြားထဲမှာဆက်ဆံရေးတွေပြင်းလာပြီးဆိုတော့ပြောလို့မရလို့အချက်ရကျွန်တော်ဒီ UNSC ဖြစ်ပြီးအားကောင်းတဲ့နော်တပ်ပေါင်းကြီးတစ်ခုဒီဖြစ်ဖို့တော့ကျွန်တော်တို့မြန်မာနိုင်ငံ
အတစ်ဖွဲ့စည်းမဲ့တပ်ပေါင်းစုကတော့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC မှမပါဝင်တဲ့ UWSP နဲ့မိုင်းလားခေါ် NDAA တို့ပါဝင်လာမှာဖြစ်ပါတယ်။သုံးရကြကျင်းပတဲ့မျက်နှာစုံကြီးအစည်းအဝေးအပြီးမှာအချက်9ချက်ပါတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပြီးကြေညာချက်အမှတ်6မှာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားစီးလုံးညီညွတ်မှုနဲ့အပြန်အလှန်ဆက်ဆံမှုတိုးမြင့်စေရေးအတွက်အဖွဲ့အစည်းတွေကမိမိတို့သဘောအလျောက်သဘောထားကြီးစွာနဲ့ဆက်သွယ်ရေးတာဝန်ခံတွေခံထားပြီးအပြန်အလှန်ဆက်သွယ်ရေးစနစ်တည်ဆောက်သွားမယ်လို့ဖော်ပြထားပါတယ်။ထုတ်ပြန်ကြေညာချက်မှာပါဝင်တဲ့အခြားအချက်တွေကတော့လက်ရှိကျင်းပမဲ့ရွေးကောက်ပွဲတရားမျှတစေဖို့သူစစ်တွေရက်ဆိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အမျိုးသားပြည်လဲတင့်ပြတ်ရေးကိုဆောင်ရွက်ဖို့စတာတွေပါရှိပြီးထူးခြားချက်တစ်ခုအဖြစ်ကတော့မြန်မာပြည်မြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ရေးပြပခတွေဖြေရှင်းနိုင်ဖို့အတွက်မြန်မာအစိုးရတပ်မတော်တပ်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကိုယ်စားလှယ်တွေနဲ့အတူတရုတ်အစိုးရနဲ့တရုတ်တပ်မတော်ကိုယ်စားလှယ်တွေပူးပေါင်းညှိနှိုင်းဖြေရှင်းဖို့ကိုတိုက်တွန်းထားတာဖြစ်ပါတယ်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့အလို့အဖွဲ့ဖြစ်တဲ့မြန်မာငြိမ်းချမ်းရေးစင်တာ MBC ရဲ့အကြီးတန်းအကြံပေးဦးလာမောင်ရွှေကတော့ဒီအချက်ပေါ်မှာသူ့အမြင်ကိုအခုလိုပြောဆိုပါတယ
်။တရက်နဲ့၃ရက်နဲ့မှာအလုပ်တဲ့အထက်မှာကျွန်တော်ကြည့်လိုက်တော့ဝါနဲ့မိုင်းလာပဲနှစ်ဖွဲ့ပဲပေါ့ဒီနှစ်ဖွဲ့ကပဲ NCCD နဲ့ SC ကမှမပါခဲ့တာဗျာ။ဂျန်တဲ့ဖွဲ့တွေအားလုံးကပါပြီးသားပဲဗျာ။သူတို့ကဒီ SEO ဆော့တာဒီကလေးတွေပါပဲကျွန်တော်တို့ဘက်ကတော့လက်မရည်သူမဖိတ်ခေါ်တာဖိတ်ခေါ်တာပဲကွာအခုကဒီသူပြောတဲ့အချက်လက်တွေကဆောင်ရွက်နေစဲနဲ့ဆောင်ရွက်ဖို့ပြဋ္ဌာန်းမိကြတွေဖြစ်ပါလိမ့်မယ်ဒီတော့ပြန်ပေါ်ကြတာမျိုးတွေ့တယ်ဗျာအဲကျွန်တော်အမြင်နဲ့ပြောတာတော့ဒီလိုလေးကိစ္စကပဲကျွန်တော်တို့ချင်းချင်းနဲ့အဓိကဒီနေ့ဆောက်ဖို့ပဲရှိတယ်လို့ပဲကျွန်တော်နားလဲတယ်ဗျာ
။လာမယ့်ရက်တွေမှာတော့ NCA ကိုလက်မှတ်ရေးထိုးခဲ့တဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အစိုးရကိုယ်စားလှယ်တွေတွေ့ဆုံပြီးအပြည့်အခက်ရက်စဲရေးစာချုပ်အကောင့်ထဲပေါ်ရေးလုပ်ငန်းရက်တွေကိုဆွေးနွေးဖို့ရှိနေတယ်လို့ဒီလက်နက်ကိုင်အဖွဲ့၈ဖွဲ့ကထိပ်သီးခေါင်းဆောင်တွေတည်ထောင်အစည်းအဝေးကျင်းပဖို့လည်းရှိနေပါတယ်။ဒီဆွေးနွေးပွဲတွေအပြီးမှာတော့ NCA ကိုပါဝင်လက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့လက်မှတ်မရေးထိုးတဲ့အဖွဲ့တွေပါဝင်တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အစည်းအဝေးတက်ကျင်းပဖို့ရှိနေပါတယ်။ဒီအစည်းအဝေးမှာတော့မူလ UNFC မှာပါဝင်တဲ့အဖွဲ့အစည်းတချို့ပါဝင်မတက်ရောက်မဲ့အခြေအနေတွေလည်းရှိနေပါတယ်
။ကိုမိုးစောစူးစီးတင်ပြတော်ရပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့သတင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ် 855 ပဟိုစာတိုက်ကြီးရန်ကုန်မြို့ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ 0939318555 လေးကိုခေါ်ဆိုနိုင်ပါတယ်။VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ4ရက်ပုဒ်ထူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမျိုးရော Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့ 51 အပြင် line လမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်ကဏ္ဍကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဦးချော်ဆန္ဒရဲ့မြမအရေးသုံးသက်ချက်မှကြားကြရမှာကတော့
ဟိုတုန်းကဗမာပြည်ဟာတကယ်ကိုအောက်ကြနောက်ကြနှစ်ပေါင်း50လောက်နီးနီးဖြစ်ခဲ့တဲ့ဥစ္စာအခုဖြစ်တော့သူတို့ပြန်ပြီးတော့ဆယ်လိမ့်မယ်သူတို့လုပ်ဖို့ဂိုင်းမောင်ကလည်း
မြမစာပါမောက်ခဦးစောထွန်မရှင်အသေးစိတ်ကိုတော့မကြခင်ကြားရဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကမြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေပုံစံအမျိုးမျိုးနဲ့လုပ်နေကြပြီးအတိုက်အခံပါတီရဲ့မဲဆွယ်စည်းရုံးရေးလှုပ်ရှားမှုမှာအနောက်အရှက်တွေကြုံနေရတဲ့အကြောင်းတွေကိုတင်ပြပေးထားပါရယ်မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးရေကကူညီတင်ဆက်ထားပါရယ်ရှင်
မီဒီယာအသီးသီးမှာအလေးထားပြီးတော့ဖော်ပြနေတဲ့သတင်းဓာတ်ပုံတွေကတော့ဒေါ်အောင်ဆန်းစုကြည်ရဲ့မဲဆွယ်စီယုံရေးသတင်းဖြစ်ပါတယ်။ရန်ကုန်တိုင်းတွင်တုဝနမြို့ဦးဇီရီတော်ဘောလုံးကွင်းမှာပြုလုပ်ခဲ့တဲ့စီယုံရေးပွဲရဲ့ဓာတ်ပုံတွေလို့ဆိုရမှာပါ။ဒီမဲဆွယ်စီယုံရေးကိုလူအင်အားထောင်နဲ့ချီပြီးတော့တက်ရောက်ခဲ့တာကြောင့်အနီးရောင်တွေလွှမ်းတဲ့လူအင်အားပြပွဲကြီးလိုမျိုးဖြစ်ခဲ့ပါတယ်။နိုင်ငံတကာသတင်းတောက်တွေမြမရွေးကောက်ပွဲကိုလာပြီးတော့သတင်းယူနေကြတဲ့အချိန်ဖြစ်တဲ့အတွက်နိုင်ငံတကာမီဒီယာတွေမှာလည်းအဲ့ဒီဓာတ်ပုံတွေပြန့်နှံ့ခဲ့ပါတယ်။ရွေးကောက်ပွဲကျင်းပမဲ့နေ့ကလည်းရပ်ပိုင်းသာလူတော့တာကြောင့်မဲဆွယ်စီယုံရေးကိစ္စအကြောင်းအရာတွေကပုံမှန်များပြားအချိန်တက်နေတယ်လို့နိုင်ငံရေးပါတီတွေကမှပြန်ဆိုင်မှုတွေကလည်းမြင့်မားလာနေပါတယ်။အရင်တစ်ပတ်က NLD ရွေးကောက်ပွဲကိုယ်စားလှယ်တောင်းနေမဲဆွယ်စီယုံရေးထွက်တာမှဓာတ်နဲ့ခုတ်ပြီးတော့တက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်လက်ရှိ NLD အမှတ်လည်းဖြစ်လွတ်တော်ကိုယ်စားလှယ်တောင်းတဦးလည်းဖြစ်တဲ့ဦးနိုင်ငံလင်းပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။ဒီဖြစ်ရာအကြောင်းလူမှုသတင်းမီဒီယာကွန်ရက်တွေမှာမိနစ်ပိုင်းအတွင်းတက်လာခဲ့တယ်လို့တခြားရွေးကောက်ပွဲကိုစည်လေလောင်းတွေရဲ့လူညုံရေးကိုလည်းစိုးရိမ်တကြီးနဲ့မေကွန်းထုတ်ခဲ့ကြပါတယ်။အေယာဝတီတိုင်းအိမ်မဲမြို့နယ်ရွေးကောက်ပွဲကိုစည်လေလောင်းတို့ဖြစ်တဲ့မတ္တနာကမဲဆွယ်စီယုံရေးခီးစဉ်မှာဘလို့ကြုံတွေ့ရတယ်ဆိုတာကိုအခုလို့ပြောပြပါဗျာ။ပြီးတော
့မှတော့ကိုနိုင်ငံလင်းကိစ္စဖြစ်ပြီးတော့မှတော့အခက်ခဲကပိုပြီးတက်လာတာတော့မရှိဘူး။ဒါနဲ့တစ်ခုရှိတာကကိုမဲဆန္ဒနယ်မှာရှိတဲ့ကိုထောက်ခံတဲ့ဒီဒီစိုးရိမ်နဲ့ခရဏသတိပေးတယ်ကိုယ်ရင်လာရင်ကိုအရန်ကိုယူဆိုင်ကြရတာမျိုးတော့ရှိရဲ့။နောက်ပြီးတော့ကိုရီးယားဒီယာမဲဆွယ်စီယုံရင်ကာလာမှာဝိတာစာရနဲ့ပတ်သက်ပြီးတော့လေကို NLD ဘဟုကကြားတဲ့အတိုင်းပဲပင်းရင်းကြီးနဲ့ပြေးပြေးမင်းနဲ့ပဲဒါကိုရဲ့ဒီပါတီဒီမီပေါင်းပဲဝိတဲ့အခါကျတော့အများမြင်မှာပူပေါင်းကသူတို့ကျေးလက်ထီတာကတော့ဒီလိုဝိတာစာရကိုဟောကြတယ်။နောက်ပြီးမျိုးသမီးတွေနိုင်ငံရေးလုပ်တဲ့အပေါ်မှာလည်းသူတို့ကအားကြတယ်။အားပူပေါင်းအားကြပြီးတယ်။အိမ်ဆိုးရင်ကတော့သူတို့ညဖက်တွေပါလေးသွားရင်ညမိုးချုပ်ရင်သွားရင်သူတို့စိတ်ပူတယ်။အဲ့လိုမျိုးကိုသူတို့ကလိုက်လိုက်တတိပေးနေတာလေလေကျန်တာတော့မျိုးသမီးနိုင်ငံရေးလုပ်တဲ့ပုံမှာတော့ကို့နေတဲ့မှာပေါ့နော်။အရင်ကြီးဖြိကြိုက်တာမျိုးပါမရှိဘူး။
အိမ်မဲမြို့နယ်ရဲ့ NLD ပါတီရွေးကောက်ပွဲကိုယ်စားလှယ်တောင်းမတ်တန်တာပါ။နောက်ထပ်တင်ပြလို့တဲ့သတင်းကတော့ပိုင်ဆိုင်မှုတွေကိုချပြတဲ့ဗဟန်းမြို့နယ်ကတတိပုဂ္ဂလကိုယ်စားလှယ်တောင်းဒေါ်ညိုညိုတင်းရဲ့အကြောင်းဖြစ်ပါတယ်။ရွေးကောက်ပွဲဝင်မဲ့ဒေါ်ညိုညိုတင်းအနေနဲ့ပြည်သူကိုယ်စားလှယ်တောင်းအဖြစ်နောက်တစ်ချိန်မှာရွေးချယ်ခံရရင်ပြည်သူတွေအနေနဲ့တန်တရားမပွားအောင်ပိုင်ဆိုင်မှုတွေကိုချပြခဲ့တယ်ဆိုပြီးတော့သူမရဲ့ပိုင်ဆိုင်မှုတွေကိုထုတ်ဖော်ခဲ့ပါတယ်။မီဒီယာတွေမှာတော့သူမဟာပိုင်ဆိုင်မှုတွေကိုဖော်ထုတ်တဲ့ပြည်သူကိုယ်စားလှယ်တောင်းတဦးအနေနဲ့ရေးသားဖော်ပြခဲ့ကြပြီးအခုတစ်ပတ်တွင်မှပြုလုပ်ခဲ့တဲ့ရွေးကောက်ပွဲ debate နဲ့ရှင်တွဲပြီးတော့လူတွေစိတ်ဝင်စားမှုရရှိခဲ့ပါတယ်။နောက်ထပ်ဆက်လက်ပြောပြခြင်းတဲ့အကြောင်းအရာကတော့ထူးခြားတဲ့အတွက်လူသိများတဲ့ model တရုတ်ဆောင်အဆိုတော်ဇာဇာထက်ဇွန်တင်စာစတာတွေကရခိုင်ပြည်နယ်မှာပြုလုပ်ခဲ့တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့မဲဆွယ်ပွဲမှာဖျော်ဖြေခဲ့ကြတာကြောင့်လူမှုအကြမ်းမှာအပြောများခဲ့ကြတယ်လို့သူတို့ရဲ့အမခန်းတင်ဆက်တဲ့ရုပ်ပုံလွှာတွေကလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့ပါတယ်။ဒီလိုဖျော်ဖြေပွဲမှာဝတ်စားထားတဲ့အဝတ်အစားတွေစတိုင်တွေကြောင့်လူပြောများခဲ့တာဖြစ်ပြီး မော်ရယ်ဘက်ကတော့သူတို့လိုချင်တဲ့ဈေးနှုန်းရတာကြောင့်လိုက်ပါပြီးတော့ဖျော်ဖြေခဲ့တာဖြစ်တယ်ဆိုပြီးတော့မီဒီယာတွေပေါ်မှာဖြေကြားထားကြပါတယ်လူအတော်များများကတော့နေဒီတာဖြစ်တာကြောင့်အခုလိုပါတီတစ်ခုအနေနဲ့ဝေစားစင်ရင်ပြီးတော့ဖျော်ဖြေမှုမျိုးမလုပ်သင့်ဘူးလို့မြင်ကြပါတယ်ရခိုင်ပြည်နယ်သားတို့ဖြစ်တဲ့ကိုမြတ်လင်းဦးကသူ့ရဲ့အမြင်ကိုအခုလိုဆိုပါတယ်
မဲဆိုတာတော့ပဲပါတီတွေမဲဆိုလို့ရပါတယ်ဒါမှမဟုတ်ဘသူပဲဖြစ်ပါတော့ဒီကြားပါတီတွေမဲဆိုတဲ့ဆိုတော်တွေပိုင်းလဲဆိုပါတယ်သူမျိုးကြီးတော့ဟိုဘယ်လိုဆိုလဲသူကြီးကအားလုံးကလည်းပုံစံကြီးတော့လောက်တာကြီးကတော့ဒါဖြစ်နေပါတော့ဟိုမဲဆိုတာဆွဲတော့ဒါမှမဟုတ်ပဲပါတီကိုဆွဲလို့ရတာပဲဒါပေမဲ့ဒါမျိုးကြီးကတော့ဟိုဒေသခံတွေအမြင်မှလည်းဘယ်လိုမှမသိတော့ဘူးလေဒါပြီးတော့မျိုးနေလူတန်းကနေဒါကျေးဇူးတင်ရတဲ့အမြင်ကြီးရပူပါတယ်။အတူတူမြင်မှာဆိုပူပြီးရိုင်းဆိုင်တယ်လို့ထင်တာပေါ့နော်။ဂျန်တဲ့ပုံစံမျိုးမဲဆွဲတဲ့နည်းတွေအများကြီးရှိပါတယ်။ဂျန်တဲ့ခြားပုံစံမျိုးမျိုးနဲ့မဲဆွဲလို့ရပါတယ်။ဒီမျိုးဒီသေုပ်ပြေဝတ်စားခြင်းနဲ့မဲဆွဲတာကြီးရတော့ဒါ။သူတို့ကဘယ်လိုမြင်လဲဆိုကျွန်တော်တို့နေတဲ့ပါတီတစ်ခုနဲ့မလုံးတင်ဘူးလို့ဒါဟိုဘယ်လိုပြောမလဲ။သိခါကြကျွန်တော်မြင်ရတဲ့သိခါကြတယ်ပေါ့နော်။ဘယ်လိုပါတီတစ်ခုနဲ့သိခါကြစရာအလုပ်ရလို့ပဲထင်တယ
်။ရခိုင်ဒေသခံတို့ဦးပါနောက်ဆုံးအနေနဲ့အခုဒီဘက်မှာတော့ဓာတ်နဲ့ခုတ်ခံရတဲ့ကိုစလေလောင်းဦးနိုင်ငံလင်းရဲ့အခြေအနေနောက်ဆက်တွဲသတင်းတွေမကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲရဲ့မဲစင်အမှားရွေးကိစ္စပြည်နယ်တိုင်းအသီးသီးကကိုစလေလောင်းတွေရဲ့မဲဆွယ်စီယုံရေးခီးစဉ်တွေကိုမီဒီယာတွေပေါ်မှာတွေ့မြင်နေရတယ်ဆိုတာကိုတင်ပြရင်းအခုသတင်းပတ်မြမမီဒီယာမြင်ကွင်းကဏ္ဍကိုအဆုံးသတ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းကနေပုဒ်ထူးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခရော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍအလဲပါမကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲအပေါ်အကောင့်မြင်လို့တဲ့ဆန္ဒရှိနေပေမဲ့ရလအတိုင်းအကောင့်ထဲဖြစ်လာပါမလားဆိုတာပြည်ပရောက်မျိုးချစ်ပညာရှင်တွေကတန်ရရှိနေကြပါတယ်အမေရိကန်ပြည်ထောင်စုမှာရောက်ရှိနေကြတဲ့စိုက်ပျိုးရေးတက္ကသိုလ်အငြိမ်းစားပါမောက်ခဆလိုင်းထွန်းတန်းမြန်မာစာပါမောက်ခဦးစောထွန်းတို့နဲ့ဦးကျော်ဆန္ဒကဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ရအောင်ပါရှင
်။ဆရာကြီးမြတ်ကိုကျွန်တော်မြင်နေတာပထမဦးဆုံးအခုမြန်မာနိုင်ငံမှာရွေးကောက်ပွဲမကြခင်နောက်ပတ်တွင်ကျင်းပတော့မယ်ဆိုတော့လူတိုင်းအထူးစိတ်ဝင်စားကြတယ်။လူတွေရဲ့စိတ်ဝင်စားမှုစိတ်လှုပ်ရှားမှုကိုနှစ်မျိုးတွေ့ရပါတယ်။တစ်ဖက်ကစိတ်မျောလင့်ချက်ထားကြတယ်တစ်ဖက်ကလည်းပဲမျောလင့်တဲ့အတိုင်းဖြစ်လာပါမလားဆိုရဲစွရင်စိတ်အဲ့လိုမျောလင့်ခြင်းနဲ့စွရင်စိတ်ကြမှာအတော်လေးလူတွေစိတ်လှုပ်ရှားနေရလို့ထင်ပါတယ်ဆရာဒေါက်တာဆလိုင်းထွန်းသန်းဆရာအနေနဲ့ကဘယ်လောက်မျောလင့်ပါလဲမျောလင့်ခြင်းအတိုင်းဒီရွေးကောက်ပွဲကပေါ်ထွက်လာမယ်မျောလင့်တဲ့ရလပေါ်ထွက်လာမယ်လို့ဆရာမျောလင့်ပါလားဆရာ
ဒီဇင်ဘာလနေပြီးတော့ကျွန်တော်3လလောက်အထိကျွန်တော်ဗမာပြည်ရောက်တယ်ကျွန်တော်တို့မျောလင့်တလောက်ဖြစ်မယ်လို့တော့မထင်ဘူးကျွန်တော်တို့ကဘာမျောလင့်တယ်လဲဆိုလို့ရှိရင်လာမဲ့ရွေးကောက်ပွဲစီတန်းတန်းရှင်းရှင်းဖြစ်ပြီးတော့နိုင်တဲ့လူနိုင်တဲ့ဒီပါတီကိုအာဏာလက်ပေးတဲ့ချက်နေ့ချက်ကသူ့ကိုစစ်တပ်ကရောတော့ဘယ်လိုအရသားကရောဝိုင်းပြီးတော့ကူတို့မှသာလျှင်ကျွန်တော်တို့ဟိုဒီမိုကရေစီလမ်းစာကိုနေနေလေဦးတည်နိုင်မှာအခုကလုံးဝဦးမတည်နိုင်တဲ့အခြေအနေကိုကျွန်တော်မြင်နေတယ်ကျွန်တော်တော့အဲ့ဒီလိုပဲကျွန်တော်မြင်တယ
်ဟုတ်ကဲ့ဆရာရဲ့မျောလင့်ချက်ကတော့နိုင်တဲ့လူကိုအနာထွက်ပေးပါစစ်တပ်ကောအရဖက်ကောနိုင်တဲ့လူဒီမိုကရေစီဖော်ဆောင်နိုင်ဖို့အတွက်အကူအညီပေးကြပါဆိုတဲ့သဘောပေါက်ခင်ဗျာ
ဒီသဘောပါပဲဟုတ်ပါတယ်မှန်တယ
်ဟုတ်ကဲ့ဆရာဦးစောထွန်းကဘယ်လိုမျောလင့်ပါလဲဆရာဘယ်လောက်မျောလင့်ပါလဲ
ရသတရားအနေနဲ့တော့မျောလင့်ထားပါတယ်ဟိုပြောနေတာလေဆိုတာကယုံကြည်လို့ပေါ့ဗျာဆိုရဖွယ်ရမှလုံနေကြတယ်ဆိုတာလည်းပဲတကယ်စစ်ဘူးကြူကြီးတကယ်အေယာမဂရိတ္တစာနဲ့လှုပ်လှုပ်ကြတဲ့ပုဂ္ဂိုလ်တွေမှာအဲတော့တမရောဒိခါရောဒူရင်းရဲ့ဒိခါရောစောင်းနေအနေနဲ့နိုင်ငံအတွက်သူတို့စီလင်နာထားပြီးတော့ကအမှန်ကန်ကန်လှုပ်တော့ရလိမ့်မယ်လို့ကျွန်တော်တော့ညွှန်လင်းပါတယ်အကောင့်ဘက်ကကြည့်ပြီးတော့ပေါ့ဟုတ
်ကဲ့လူရဲစိုးရင်စိတ်ကဆရာဆရာတို့မျောလင့်တယ်လို့ဖြစ်ဖို့တဲ့အခု2008ဖွဲ့စည်းပုံဥပဒေအရကွန်ထက်ကကစားကွင်းကမမြည်မမျှဘူးတစ်ဖက်ဆောင်မကြီးဖြစ်နေတဲ့ဆိုကြတဲ့ကဒါကိုလည်းပဲစိုးရင်ကြရတယ်နောက်တစ်ခါမဲစင်းတော့မှမမကန်ကန်မဖြစ်လာဘူးအခုခါမှာနောက်ပြီးတော့အတိုက်ခံနိုင်ငံရေးသမားတွေပေါ်မှာနည်းနည်းအနိုင်ကျင့်နေတာတွေတွေ့လာရတဲ့ဆိုတော့လူရဲစိုးရင်စိတ်ကပူပူကြည့်လာပါတယ်ခင်ဗျာအဲ့စိုးရင်စိတ်ကောဆရာဘယ်လိုပြောချင်ပါလဲဆရာကြီ
းကျွန်တော်အခုစေဆိုရဟာအရသာဆိုရအနေနဲ့တက်လာတော့ကျွန်တော်အများကြီးမျောလင့်တယ်ဘယ်လိုမျောလင့်တယ်ဆိုလို့ရှိရင် ဟိုတော့ကဗမာပြည်ဟာတကယ့်ကိုအောက်ကျနောက်ကျနှစ်ပေါင်း90လောက်နေနေဖြစ်ခဲ့တယ်ဥစ္စာခုဖြစ်တော့သူတို့ပြန်ပြီးတော့ဆဲလိုက်မယ်သူတို့လုပ်ဖို့ဂိုင်ပုံကလည်းပဲဒီမိုကရေစီကြလိုက်မယ်ကျွန်တော်အများကြီးမျှော်လင့်တယ်သို့တော်လည်းပဲအထောက်ထားရသမရာကြီးကသူတို့တက်လာကြတဲ့ကသူတို့စီးပွားရေးတွေသူတို့ပိုင်ဆိုင်မှုတွေကြီးညာမယ်လို့ပြောတယ်သို့တော်သမရာကြီးကိုနှိုက်ကလည်းမကြီးညာဘူးချန်နယ်လူ မှတ်တိုင်တစ်ခုနားမှာကျွန်တော်ထိုင်ပြီးတော့နိုင်ရွယ်စီကျွန်တော်ကြည့်တယ်အဲ့ဒီမှတ်တိုင်နားမှာတချို့ရက်ဆိုတဲ့ဆိုင်ပုတ်တွေရှိတယ်အစိုးရကားလည်းမရဘူးအရသာကားလည်းမရဘူးဘယ်သူကားမှလည်းမရဘူးနောက်ပြီးတော့ကျွန်တော်ကြားတဲ့ဥစ္စာတွေကလည်းပဲအတော့ကိုထိတ်လန့်စရာတွေဥပမာလူတို့ကိုပားရိုက်ပြီးအုပ်ချုပ်မယ်မင်းတို့ထမင်းတက်ပဲစားကြကွာမင်းတို့ကျွေးချီအောင်တို့လုပ်မယ်နောက်တိုင်းပြည်အပြင်မှာဘာပဲဖြစ်ဖြစ်တို့မစိုးရိမ်တို့ဘာမှမမှုဘူးကွာဆိုတဲ့ဥစ္စာတွေနောက်ပြီးတော့တို့လောက်ထားမှားတာတွေကစေတနာနဲ့မှားတာတွေဆိုတဲ့ဥစ္စာတွေပြောတော့သူတို့စေတနာအမှားကြီးဖြစ်နေတဲ့သဘောမျိုးကိုရောက်နေတယ်လို့တို့အဲ့ဒါလို့ကျွန်တော်တော့မြင်တယ်ဗျာ
ဟုတ်ကဲ့
အဲ့ဒီတော့ကျွန်တော်ကတော့အခုအတော့ကိုစိုးရိမ်တယ်အမှန်ပြောမယ်ဆိုလို့ရှိရင်
အဲ့နပတ်သက်ပြီးတော့ဆရာဦးစောထွန်းရဲ့သဘောထားပြည်သူတွေကအဲ့လိုဆွေးနွေးနေဆိုတဲ့ကိစ္စလေးပြောနေကြတော့ဆရာဝါတာကဘယ်လိုသုံးသပ်လို့ပါလဲဘလောက်အခြေခံရှိရဲ့ဆွေးနွေးမှုလို့ထင်ပါလဲခင်ဗျာ
ကျွန်တော်တို့အဲ့ဒီဆွေးနွေးတဲ့ကြေးလည်းနည်းနည်းပြေသွားအောင်လေကျွန်တော်တစ်ဖက်ကလည်းစဉ်းစားကြည့်ကြပါလေဟုတ်ကဲ့အဲ့ဒီဆွေးနွေးတဲ့အခြေခံဟာခုကျွန်တော်တို့လက်ရှိကောင်းဆောင်ညီမရဲ့ပြောစကားဆိုစကားတွေပေါ်မှာမြန်ပြီးတည်နေတူပါလေကောင်းဆောင်ကြီးကအခုသူအရှင်ဆက်ကတတိယတန်ရတို့နေမြဲတို့တန်ချုပ်တို့ဒီလိုအမိတ်နဲ့ညီလာလိုက်ကြတော့စကားပြောခြင်းဆိုခြင်းမရှိကြဘူးမရှိကြတော့ပြောလိုက်ရင်ကပောက်ကချာကြီးပဲဖြစ်နေတာအသတိထားမိပါလိမ့်မယ်တော့သမရာကြီးကစပါ့လေအဲနောက်တစ်ခါတပြည်လုံးအစင်းရောင်ကြီးဖြစ်သွားမယ်ညီရောင်ကြီးကအာဇာနည်ကုန်းဆိုတာမျိုးပေါ့အဲ့တော့သူတို့မပြောတတ်ဘူးဆိုတဲ့လူများစိုးရိမ်ကြဖြစ်နေပါလားတကယ်တော့စိတ်ချစိတ်နာတွေကတော့ရှင်များရှိနေမလားပေါ့အဲ့ဒီညောကြင်းကြက်ကလေးနဲ့ဆိုရင်နည်းနည်းများသက်တာမလားလို့ပါဟုတ်တယ်ဟုတ်တော့မတည်ကြပါဘူး
ဟုတ်ကဲ့ဆရာဒါလည်းသိအေးကြီးပါလေဆရာတနေ့ကမှကျွန်တော်တွေ့မိတာသမဏကြီးဆိုတဲ့ပုဂ္ဂိုလ်ကသူ့ဒေသမှာသွားပြီးမဲဆွဲတာကြောင်းလဲလာတာဘလောက်ကြောင်းလဲလာပြီလဲအကုန်လုံးကြောင်းလဲနေပြီကဲဒါထက်ကြောင်းရင်ကွန်မြူနတီပဲဖြစ်တော့မယ်ကွန်မြူနတီအောက်ရောက်ချင်တာဆိုပြီးဘကဘာမကောင်းတယ်လို့ရှောက်ပြောတော့ဇာရမျိုးတွေအများကြီးပါ
မပြောရမပြောရမဆိုတော့ကြပါဘူးခင်ဗျအဲအဲ့ဒီမှာသူတို့ဂျပန်နဲ့ဆင်တော့ကျွန်တော်ဘူယုတ်ကြီးတန်းရွှေလို့ဆိုရလိမ့်မယ်ချင်ပါတယ်ဘာစကားမှမပြောကြတော့ဘာအဖားမှမပြောကြဘူ
းထားပါတော့ဆရာအဲ့တော့ဆရာဒေါက်တာထွန်းသန်းကတော့ဆရာဥစ္စာထွန်းပြောသလိုအဲ့လိုမပြောရမဆိုတော့လို့ပဲဆိုပြီးတော့ဆရာကျောင်းသားတွေကိုဆရာအဲ့လိုသဘောထားနဲ့ခွင့်လွှတ်ခဲ့ပုံမှာပေါ့ဆရာကျောင်းတော်ကအဲ့လိုမျိုးသဘောထားနိုင်လားဆရာဟု
တ်ကျွန်တော်တို့တည့်တည့်ပြောချင်းဆိုလို့ရှိရင်ခုပြောမှဆိုမှဆိုတဲ့စကားလုံးကအလွန်ရေးကြည့်တယ်ဘာကြောင့်လဲလို့ဆိုတော့သူတို့ကဒီပိုးတဲ့ပန်းတဲ့အချိန်မှာတမပဲစကားခက်ကြမ်းကြမ်းပြောလို့ရှိရင်ရပြီးတဲ့နောက်ကြတော့ဘယ်လိုစကားမျိုးထွက်မလဲဆိုတာတော့ကျွန်တော်တော့မမျော်ရင်းလေးရဘူးဗျာမမျော်လေးရဘူး
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒါတိုင်းပြည်ရဲ့ခြေနေပေါ့ခင်ဗျာအခုနိုင်ငံရေးရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မျော်လင့်ခြင်းနဲ့စိုးရင်စရာဘာတွေရှိတယ်လဲဆိုတာနောက်ကျွန်တော်ပြည်သူလူထုနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်တချို့လက်တင်အမေရိကတိုင်းပြည်တွေအာဖရိကတိုင်းပြည်တွေတော်တော်များများမှဒီမိုကရေစီထွန်းကားစေခြင်းလို့တချို့နိုင်ငံကြီးတွေအမေရိကန်တို့လိုဟာတွေကငွေအားစေအားနဲ့အများကြီးလုပေးတာအရှိလေပိုင်းတို့မှာဒါပေမဲ့ထင်းတိုင်းဖြစ်မလာတာတွေရှိပါတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာတော့ကိုယ်ပြည်သူတွေရဲ့ဆန္ဒလိုက်တဖြည်းဖြည်းပြောင်းလဲနေကြတယ်ဆိုတော့ပြည်သူတွေရဲ့အစဉ်အတန်းပြည်သူတွေရဲ့စည်းကမ်းလိုက်နာမှုအသိဉာဏ်အစအစအရာရာဟာဒီမိုကရေစီနဲ့တန်အောင်နေတတ်ကြပါလားကျွန်တော်ဆရာလူတွေအဲ့လိုလဲကျွန်တော်မေ့ချင်ပါတယ်ခုနဆရာကြီးပြောတဲ့အထက်မှာ yes ဆိုရဲ stop sign မှာဘယ်သူမှမရကြဘူးဆိုတဲ့ပုံစံမျိုးဒါမျိုးတွေဆိုရင်လူတွေပြောစရာဖြစ်ကောင်းဖြစ်နေမှာပဲခင်ဗျာအဲ့ဒါဆရာဦးစောထွန်းဆက်ပြောပါခင်ဗျာဆရာဘယ်လိုသဘောပါလဲကိစ္စကို
ကီယိုစီကမလိုက်နာတာတို့ချူတာအလေးချက်ပေါ်တည်ရနေတူပါတယ်ကျွန်တော်တို့ဒီဘာလို့ရှိနိုင်လဲဆိုတော့ဒီမှာပမာရီနိုင်ငံရေးခုံလုံးကွင်းနဲ့ဒီမှာရောက်လာကြတာရှိပါတယ်ဒီအမေရိကမှာရောက်လာကြတာအမေရိကမှာရောက်လာကြတော့ သူ့ဒီမှာသူ့စိတ်ကနဲ့သူနေရတယ်ဆိုတာသိတော့လည်းပဲပမာရီမဖောက်ကြပါဘူးသူ့စိတ်ကနဲ့လိုက်လာနေကြတာဒီတော့ကျွန်တော်ကကိုယ်နိုင်ငံမှာလည်းပဲဥပဒေစိုးမိုးပြီးတော့ပေါ့ဒီအကုန်လုံးကလိုက်လာရင်အကုန်လုံးကလိုက်လာဖို့တော့လိုပါတယ်ဆိုကြပါစို့လူကြီးဆိုပြီးတော့ဒီလာလာနဲ့လမ်းဖယ်ပေးရတာတို့သူကဒီဘဝအနည်းဖြတ်သွားနိုင်တာတို့အခွင့်အရေးလူမရှိပဲနဲ့ဂန်းလူလိုက်လာရင်အကုန်လုံးဖြစ်သွားမှာပါကျွန်တော်တော့ဥပဒေစိုးမိုးဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာတစ်ဆက်ထည့်မိကျင်တာဆိုတော့အခုလက်ရှိအနာရှိရဲ့အတိုင်းကဟိုရုံကစနစ်တိုင်းပဲဟိုရုံကဆိုရင်လိုပဲလုခွက်ရတာပဲဆရာအခုဆိုရင်ဆရာတို့မရှိတဲ့နောက်ပိုင်းမှာဖြစ်ပါလိမ့်မယ်နဲမှာတောင်ပေါင်းကျနေတဲ့တိုင်းမှုလောက်တောင်မှတိုင်းမှုကလာမယ်ဆိုရင် 7C သွားနေလို့ 7C ဆင်ပြီးတော့လမ်းဘေးမှာရက်နေရတဲ့အဖြစ်တွေအများကြီးပါဆရာ
ဆိုတော့ဟုတ်ပါတယ
်ဟုတ်ကဲ့ဒီဟာတွေကဘယ်လိုပြုပြင်လို့ရမလဲဆရာဒီလူတွေစီမှာသူတို့
သူတို့ပြုပြင်ဖို့ဆိုတာကတော့အဲ့ဒီပြည်သူအင်အားနဲ့ပဲပြုပြင်ဖို့မှာပဲဖြစ်မှာပဲပြည်သူတွေကအိုးရဆလောင်ရနဲ့ဖုံးမနေပဲနဲ့ဒီလိုရသူတို့ပဲရှေ့ဆောင်သွားမှာပဲဖြစ်နေမှာထင်ပါတယ်ဒီသူတွေရှိကဒီသူတို့သင်ခန်းစာယူရအောင်ဒီလိုရှိကအလေးချင်းကောင်းကြရအောင်အဲသူတို့တွေကိုအဲတော့သူဒီလိုရသူတို့ဆုံးမဖို့ဆိုတာလည်းပဲတခြားနည်းလမ်းတော့မရှိပါဘူးဒီလိုရွေးကောက်ပွဲမှာပဲဒီလိုကိုစနာကိုမမကန်ကမဲပြီးဆုံးဖြတ်ပြီးတော့ကသူတို့ပတ်ထုတ်နိုင်မှုရေးကြပါမယ
်။ဟုတ်ကဲ့ဆရာကြီးဒေါက်တာထွန်းသန်းကဘယ်လိုဖြစ်စေခြင်းမလဲလူတွေစီကံလိုက်နာလာအောင်ဒီမိုကရေစီကျင့်ဖို့အတိုင်းဒီမိုကရေစီထွန်းကားတဲ့ပြည်ကပြည်သူတွေရဲ့သဘောထားအတိုင်းအနေထားအတိုင်းနေတတ်လာအောင်အခုလက်ရှိအခြေအနေရောဆရာအားရပါရဲ့လားဘယ်လိုလုပ်သင့်တယ်ထင်ပါလဲ။
ကျွန်တော်ထင်တဲ့အထက်ကလူကြီးကဟိုလိုက်နာရင်အောက်ကလူကလည်းလိုက်နာရမှာပဲအဲ့တော့အထက်ကလူကြီးကမလိုက်လာလိုက်တဲ့ခါမှာအောက်ကလူကပို့ပြီးတော့မှအရမ်းမသာဖြစ်နိုင်တဲ့အခြေအနေရှိတယ်ဗျာသူတို့တော့တဖောပွားပြောပါတယ်ဥပဒေရဲ့အထက်မှာဘယ်သူမှမရှိရဘူးလို့ခဏခဏပြောပါတယ်ကျွန်တော်အဲ့ဒါစိတ်ပြီးတော့လေးစားတယ်ယုံလေးယုံကြည်တယ်သို့တော်လည်းပဲမလိုက်နာတာကကြွားကြတယ်အဲ့ဒါကအဲ့တော့သူတို့ပဲမလိုက်နာတဲ့အခါကြလို့ရှိရင်အောက်ကလူတွေလိုက်နာဖို့ဟာကျွန်တော်တို့ဘယ်လိုလုပ်ပြီးတော့မျောလဲနိုင်မလဲငါပြောတဲ့အတိုင်းမင်းတို့လုံးငါလုံးချင်မှလုံးမှဆိုတဲ့သဘောမျိုးကတော့မလွယ်ပေဘူးပေါ့
တဒါရှင်ရနာဆင်ခဲ့ရတာကတော့ဥကျော်သန္တာရဲ့မြမအရေးသုံးသက်ချက်ကဏ္ဍဖြစ်ပါတယ် VOA ကနေပို့ထုနေညပဲစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခရော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဗာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်ဒီခါမှာရှင်ကျမတို့ဆက်ပိုင်းဆိုင်ရာချွေးရမှုကြောင့်ဒီလာမယ့်စနေနေ့တိုက်ရိုက်လေးလိုင်းစီစဉ်ကိုမိတ်ဆက်မပေးနိုင်တဲ့အတွက်တောင်းပန်ပါတယ်အခုတော့မြန်မာသခင်ကဏ္ဍအစီအစဉ်ကိုထုတ်လွှင့်ပါမယ်
ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းသာကြံတော့တဲ့အချိန်ထိမဲဆန္ဒရှင်စီးရင်နေခမောက်ကမဖြစ်နေပါတယ်။ဘာကြောင့်များမဲစီးရင်နေအမားမားအယွင်းယွင်းဖြစ်နေရပါသလဲ။ရွေးကောက်ပွဲပေါ်မှာရောဘယ်အတိုင်းအတာထိရိုက်ခတ်လာနိုင်ပါသလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ
။ဆက်ပိုင်းဆိုင်ရာချိုးယင်မှုအတွက်အကြောင်းလို့ကျမတို့အစီအစဉ်လေးကမကောင်းဖြစ်သွားတဲ့အတွက်တောင်းပန်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေနေ့ညတွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့မြန်မာတခွင်ကဏ္ဍအလဲကို
တင်ဆက်ပေးပါမယ်။ဒီမိုကရေစီစနစ်စီအသွင်ပြောင်းနေတဲ့မြန်မာနိုင်ငံမှာအပြောင်းအလဲကာလအတွင်းလူမှုအဖွဲ့အစည်းတွေကြားဖြစ်ပေါ်နေတဲ့အခြေအနေတွေကိုထင်ဟပ်ပေါ်လွင်နေတဲ့တပ်ပုံတွေကိုရန်ကုန်မြို့ကပြက်ကန်တစ်ခုမှာပြသထားပါရယ်။ Framing the Transition ပြောင်းလဲခြင်းပရင်ပေါ့ဆိုတဲ့ခေါင်းစဉ်နဲ့တပ်ပုံပြခန်းတွေကိုမြန်မာတခွင်အစည်းအဝေးကနေမတ်သိငီလင်းကတင်ပြထားပါရယ်ရှင်။
ဒီနေ့နောက်ပိုင်းပြုပြင်ကြောင်းလဲရေးကာလအတွင်းကမြမလူအဖွဲ့အစည်းရဲ့အခြေအနေတွေကိုပုံဖော်ထားတဲ့ကြောင်းလဲခြင်းပတင်းပေါက်ဆိုတဲ့ဓာတ်ပုံပြပွဲအကြောင်းကိုကျမတို့ဒီတစ်ပတ်မြမတို့ခွင့်အစည်းအဝေးမှာလေ့လာကြရအောင်ပါရှင်
။ဒီပြကန်းနေ့မှာမြမဓာတ်ပုံဆရာ12ယောက်ရဲ့လက်ရာတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။အခြေအနေအမျိုးမျိုးကိုထင်ဟပ်စေတဲ့ပုံတွေထဲမှာ2012ခုနှစ်ဘာသာရေးအထူးကယုံနေဖြစ်ပွားခဲ့တဲ့မန္တလေးတိုင်းမိထီလာမြို့ရဲ့အခြေအနေတွေကိုလည်းမြင်ရနိုင်ပါတယ်။ဒီတပ်ပုံတွေကိုရိုက်ကူးခဲ့သူကတော့အလွတ်တန်းတပ်ပုံဆရာမမယူယူမြင့်တန်းဖြစ်ပါတယ်
။ငကိုရဲကလည်းမိထီလာမှာကျမဒီကယ်ရီယာမပြောင်းခင်တော့တီရှာ့စ်ထရိနာတွေနဲ့လောက်ခဲ့တော့ဒီကဒေတာခန်နေတယ်လည်းအရန်ရင်းနှီးတယ်ပေါ့နော်။အဲ့တော့သူတို့အဲမိထီလာမျိုးလေးကဒီဘလောက်ပဲပြိပက္ခတွေဖြစ်သွားခဲ့ပေမဲ့ပေါ့နော်ဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာဝင်တွေကအရန်ချစ်ခင်ရင်းနှီးတယ်ဆိုတာသိရဲကျမမှလည်းမိတ်ဆွေရှိတော့အဲမိတ်ဆွေတွေကိုဆက်သွဲတယ်ဟိုတကယ်ရင်းနှီးတဲ့သူတွေကိုလိုက်တွေ့တယ်လိုက်တွေ့ပြီးသူတို့ဟိုပုံမှန်များစွာရိုက်ခဲ့တယ်ပေါ့နော်ဒီ double portrait ဒီလိုမျိုးနှစ်ယောက်တွဲနှစ်ယောက်တွဲဒီ reportage ပုံတွေကြတော့ကျမတို့ဒီရင်းနှီးမှုကိုပြပြစေတဲ့နော်ဘာသာနှစ်ဘာသာကိုခွဲခြားစေတဲ့ activities ဖြစ်တယ်မဘာသာရဲ့အဲဒီလိုမျိုးဟိုအမုန်းတရားကိုဖြန့်ဝေတဲ့ activities မျိုးတွေကိုကျမ reportage ပုံစံနဲ့ရိုက်ကူးခဲ့ပါတယ်
ဘာသာရေးခွဲခြားမှုဟာပြုပြင်ပြောင်းလဲရေးကာလအတွင်းမှာပိုပြီးထိခိုက်လွယ်တဲ့အကြောင်းအရာတစ်ခုဖြစ်လာတဲ့အတွက်ခြားပြဖြစ်တယ်လို့ဓာတ်ပုံဆရာမကပြောပါတယ်
။ဒီအကြောင်းအရာကဒီ transition မှာလည်းဒါဟိုအရန်ကိုပဲအရင်တော့ကျမတို့ငငယ်တော့ဒီဘာသာရေးခွဲခြားမှုဆိုတာမရှိခဲ့ဘူးခုကျမှအရန် hot လာတယ်ဒါကိုကျမအနေနဲ့လုံးဝမကြိုက်ဘူးအဲ့ဒါကိုဒီဒစိတ်တစ်ပိုင်းအနေနဲ့ဒီ transition period မှာဒီကိစ္စလေးကိုပေါ့နော် highlight လုပ်ခွင့်ရတဲ့အတွက်အရန်ကိုလည်းဟိုကကျေးဇူးတင်ပါတယ်။နောက်ပြီးဒီလိုမျိုး exhibition ပြခဲ့တဲ့အတွက်ကြောင့်မို့လဲအရန်ကိုဝမ်းသာတယ်။နောက်ပြီးတော့ international launch လုပ်မယ်ပေါ့နော်။နောက်နှစ်2016မှာဒီ international launch ကို February March မှာစပြီးတော့လုပ်မယ်ဆိုတာအတွက်မို့လို့ကဘာကိုလည်းပြန်ချခွင့်ပြုမယ်ခွင့်ရမယ်အတွက်ပို့ပြီးအောင်ဝမ်းသာမိပါတယ
်။နိုင်ငံရေးအကျဉ်းသားတစ်ဖြစ်လဲဓာတ်ပုံဆရာကိုလက်ရထုံးကတော့1998ခုနှစ်ကနေ2015ခုနှစ်အတွင်းအကျဉ်းထောင်နေထဲမှာတည်ဆုံခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေရဲ့မိသားစုဝင်တွေကိုမှတ်တမ်းဓာတ်ပုံအဖြစ်ပြသထားပါတယ်
။ထောင်နေထဲမှာကြာဆုံးသွားတဲ့နိုင်ငံရေးသမားတွေရဲ့မိသားစုတွေပါ။တကယ်တမ်းကျတော့ABB ကနေပြီးတော့ ABB ဆိုတာစာအကျဉ်းသားကူညီဆောင်ရွက်ရေးအဖွဲ့ပေါ့နော်။ ABB ကသူတို့စီးရင်ကောက်တဲ့အရာတော့120ကျော်လောက်ရှိတယ်လို့သူတို့စီးရင်ကောက်လို့ရတယ်ကျွန်တော်တို့ယုံကြည်တာက300လောက်ရှိမယ်လို့ယုံကြည်တယ်ထောင်အချင်းထောင်ထဲမှာအချုပ်မှာစစ်ကြောရေးစခန်းတွေမှာကြာဆုံးသွားတဲ့နိုင်ငံရေးသမားတွေပါအဲ့ဒါတွေအကုန်လုံးကိုတော့ကျွန်တော်အခုအကုန်လုံးကိုတော့တပ်ပုံမရိုက်နိုင်သေးဘူးအဲ့ဒါရေးကျွန်တော်ပထမဆုံးစတဲ့ကနဦးလုပ်ငန်းလေးတစ်ခုအနေနဲ့ကျွန်တော်ဒီပွဲမှာမိသားစု10စုကိုကျွန်တော်ဟို portrait ရိုက်ပြီးတော့မှတ်တမ်းတင်တာပ
ါယုံကြည်မှုကြောင့်အကျဉ်းချခဲ့ရသူတွေရဲ့မိသားစုဝင်တွေအပေါ်ရိုက်ခတ်မှုအနည်းနဲ့အများရှိတယ်ဆိုတာကိုပြချင်တာဖြစ်တယ်လို့ကိုလက်ရထုံးကဆိုပါတယ
်အဲမိသားစုဝင်တယောက်ထောင်ချသွားတယ်ဆိုရင်နိုင်ငံရေးမှုနဲ့ထောင်ချသွားတယ်ဆိုရင်အဲမိသားစုကဖီအားမျိုးပြီးခံရတယ်ဒီဘက်ခစ်ကြတော့မသိတာတော့ဘူးပေါ့နော်အရင်ခစ်ကဆိုတော်တော်ကိုသိတာတယ်မိသားစုဝင်တယောက်ထောင်ကျသွားတယ်ဆိုရင်အစိုးရလုပ်ငန်းလုပ်နေတဲ့လူတွေဆိုရင်လုပ်ငန်းထဲမှာ pressure ပြီးခံရတယ်ရာထူးမတက်ဘူးအလုပ်ကထွက်ခိုင်းတယ်အဲ့လိုပဲမိသားစုဝင်တွေကလည်းတိတ်လောက်ကန်းတာအဆင်ပြေဘူးအဲဒီသူ community ထဲမှာလည်းရက်ွက်ထဲမှာလည်းကိုယ့်ကိုကျင်ကျင်ကြတယ်ဟိုအန်ဒရယ်ဖြစ်မှာပေါ့နော်အကုန်လုံးအန်ဒရယ်ဖြစ်လာမှာဆိုလို့အဲ့တော့မိသားစုကြီးခံစားရတဲ့ဒုက္ခမသိတာပဲမင်းအဲ့ဒုက္ခပိုကြီးတယ်အဲသူတို့ကလည်းကျွန်တော်တို့ဟိုအတိမတ်ပြုဖို့လိုတယ်လေ
ဒီဓာတ်ပုံပြပွဲမှာအပြောင်းလဲတွေတဲကရွှေပြောင်းအလုတ်သမားတွေအကြောင်းမြေယာတိမ့်ဆဲမှုတွေအကြောင်းကြီးလက်ဒေတာတွေကစည်ရဲမွဲတေမှုတွေနဲ့ပညာရေးချွတ်တက်မှုတွေအကြောင်း The Baba Pawujin, the Yan Sadari, and Lu Jun Tongsu Mu Jiang, Sade, a twin Kubiao Ye Galaga, Chini Nigo, Ti Hade, Madame Double Nigo, and Mindriana Mare. Ti Double Nigo Ji, Democracy, a twin Kubiao Nide Gala Male, Lu Kui Ye Chopa Muri, Shini De, Lukasaya Jang, Mayu Yumin Tang up your body.
Lu Kui Ye Chopa Muzuro, who Jamna Kesaro, Amaro Din Lame Ye Tane Kesaria, Dina Bama Pobiole. ညာလာတယ်ပွင့်လင်းဘယ်လိုပဲဖြစ်ဖြစ်ပြောင်းလဲတဲ့ကာလလို့ပြောပေမဲ့လည်းပွင့်လင်းမြတ်တာဟိုကလုံးဝမရှိသေးဘူးပေါ့နော်အဲ့လိုနီးနေလဲအဲ့လိုမျိုးလူခွင့်ရေချိုးဖောင်နေလို့ခံစားရတယ်ပေါ့နော်အဲ့လိုခုနတွင်းထက်ပိုင်းဆိုင်ရာဒီတဘာတယံစာတာလူရင်းမြေအကုန်လုံးကအဲ့လိုမျိုးတခါလေးကြာရင်အတုံးချပုတ်
အဘျူးစ်လောက်ခံနေရတယ်လို့ခံစားရတယ်သူတို့လိုဓာတ်ပုံစရာတွေအနေနဲ့ကတော့မျိုးဆက်တဲ့လူငယ်တွေတေချာတိမြင်နားလဲစေဖို့ဒီအဖြစ်အပျက်တွေကိုဓာတ်ပုံနဲ့မှတ်တမ်းတင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ကျွန်တော်တို့လူ့သမိုင်းမှာဟိုဟစ်စထရီဆိုတဲ့ဟာကဟိုဟစ်ဒင်ဟစ်စထရီတွေပေါ့နော်ဟိုဟစ်စထရီကိုကျွန်တော်တို့သမိုင်းကိုကျွန်တော်တို့ကနောက်ထပ်မျိုးဆက်ကိုတိတိကျကျချမှတ်ပြနိ ပေါ့ဗျာဟိုအဲ့ဒီမှာမကုနာအဲကျင်းတော်ရဲမှာကြာဆုံးသွားတဲ့ရဲဘော်ရဲဘက်ဒီရဲ့မိသားစုဝင်တွေပေါ့နော်ဒီလိုမျိုးရှိခဲ့တယ်ဟိုကာလတစ်ခုဖြတ်တန်းတဲ့ခါမှာနိုင်ငံတိုင်းနိုင်ငံတိုင်းမှာတိုင်းပြည်တိုင်းပြည်တိုင်းမှာဒီလိုမျိုးအစိပ်ပိုင်းတစ်ခုဟာရှိရအောင်2016ခုနှစ်ကြာရင်တော့ဓာတ်ပုံတွေထပ်တိုးရိုက်ခုပြီးနိုင်ငံတကာဈေးကွက်
မြန်မာဓာတ်ပုံဆရာ12ဦးရဲ့ဒီပြောင်းလဲခြင်းပြတင်းပေါက်ဓာတ်ပုံပြပွဲကိုအောက်တိုဘာလ29ရက်နေ့ကနေနိုမာလ24ရက်နေ့အထိရန်ကုန်မြို့ကမြန်မာဒေသဓာတ်ပုံပြခန်းမှာသင်ကျင်းပြသထားတာဖြစ်ပါတယ်ရှင်ကျွန်မတင်ပြနေပါမြန်မာတခွင့်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင် VOA ကနေခုအတန်းလွှင့်နေတဲ့တနအိစာစီစဉ်အားလုံးကိုစီစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနေ့ဆက်တနအိထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်မနေ့ဖန်ကြာရပရင်းနေ့မနေ့ပိုင်းစီစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့စီစဉ်တွေကိုပြန်ပြီးတော့နားဆင်ရမှာပါလိုင်းတူမီတာ30နဲ့40 ချိန်ကနေညပိုင်းစီစဉ်တွေအဆုံးသတ်ခင်မှာကျန်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်းကတည်းကပြောပြပေးပါအောင်ရှင်
စီးရီးယားမှာတိုက်ခတ်နေတဲ့တိုက်ခန့်အဖွဲ့မျိုးမျိုးတွေကအနာဂတ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဘယ်အဖွဲ့တွေပါသင့်ပြီးဘယ်အဖွဲ့တွေကိုကြံ့ဖက်အဖွဲ့တွေဖြစ်သတ်မှတ်ရေးဆုံးဖြတ်ဖို့လိုအပ်တယ်ဆိုတာရုရှားနိုင်ငံသားယုံကြည်ဆာဂီလာဗရော့ဖ်ကဒီကနေ့အထူးအလေးပေးပြောဆိုပါတယ်စီးရီးယားရေကူးသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒိုမစ်စတရာနဲ့မော်စကိုမြို့တော်မ Russia Tamara Vladimir Putin ga number 1 chei ba de. Thai song pauk ko nga u ga ro Tamara Putin, German Wenji Zhou Angela Merkel, American Tamara Barack Obama, Poyan Miji Francis ne Tiyut Tamara Xi Jinping lo phit ba de. Tamara Obama ha number 2 niya ga ni number 3 niya ko yauk twa ra chaung da ha phin di siyin ko thot pyan la ka de 9 nit da tatan da shao American Tamara tu u phu thai song niya de ma pa wen da prathama song phit ba de. တရုတ်နိုင်ငံကဒေသတွင်းရေကြောင်းတော်လာမှုတိုးချဲ့မှုအပေါ်တန်တမာရေးရတင်းမာမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်တွင်ခုံမောင်းနေတဲ့အမေရိကန်စစ်သည်မော်ဘော်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာနဲ့မလေးရှားကာကွယ်ရေးဝန်ကြီးဟစ်ရှမ်မူရင်ဟူစိန်တို့မနက်ဖြန်ကြာသပတေးနေ့မှာတက်ရောက်ကြမယ်လို့အမေရိကန်ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတို့ကပြောပါတယ်။အမေရိကန်လေရင်တင်စစ် Nidelu, Lukun Yi Sang Dili La Yipwe, HRW Gap Yolai Bari, No Malashia Nima, Mesana Shindri Hulan Shijinet Nancy Mebe Jaraga, A Chigan Apin Piena Sarina Pinid, Yoko Bury, Lula Bidian Hadang, Lubimam Hopulu, HRW Ye Ashadi Dasa and Yonjayamu, Bread Attempts Gap Yobari. Kandiranangama, Yoko Timio Kandayare, Wujijo De, Justin Trudua, Dignit Chandis Satin Sulai Babikina.
Today, Jincha go, Kojojotanga, Jinya Pikarawashi, Dinya to a season Tolu Yamuga, Koyanai Pipi, a Tampa engineer, Garo Nashwan Kelly Pipare, Vio America, Tanya, Manapet, Sisi Nugoro, Yamasa no Chang Chongai, Kuani Kunanai Kuati, Line to Mita Nasele, Kilohertz, Dinit, Dinitonia, Line to Mita Donzene, Kilohertz, Kotoningane, Line to Mita Lise, Kilohertz, Kunle Tonze Rogani, Biro Panyunas and Imare, Vio Ego Apinas in a Dwell at 2, where Jesu de Marashi, Totashimian, and Guam Yamapi to Pida Bong Jamashuan Lamazation, Smart Nang Lauba.
This program has come to you from the Voice of America, Washington.